Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ9ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမခင်ပြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူညင်ညာပေးပါပါ။အီရန်ရဲ့နျူကလ িয়ার လုံဆောင်မှုကြီးစောင့်ကြည့်စစ်ဆေးဖို့အတွက် IAEA ကုလသမဂ္ဂအမှုမြဆိုင်အေဂျင်စီအရာကြီးအကြီးအကဲဟာစနေနေ့မှာအီရန်ကိုတွားရောက်မှာပါ။ဟောင်ကောင်မှာဆန္ဒပြပွဲတွေဆက်ပြီးဖြစ်နေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ရယ်
။ကောင်းပါပြီရှင်။အဲဒီလိုသတင်းတွေပြီးမှတော့မြန်မာနိုင်ငံရဲ့ငွေကြေးခရက်ရက်ခတ်မှုတွေဟာခရိုနီတချို့ရဲ့နောက်ွယ်ကဆုံးဆော့မှုတကယ်ပဲရှိနေသလား။
တဲ့တကူကကျွန်မချတော့မှခရိုနီဆိုရင်တို့ကနိုင်ငံကြောင်းမှာဘာမှငွေတွေအပ်ထားတယ်အဲ့ဒါကိုဝေဖြူလုပ်ဖို့ကြိုးစားတဲ့သဘောရှိတဲ့အတွက်အစိုးရအဲ့လိုလုပ်လိုက်ရင်တိုင်ရပါအရေးယူမှာရှိ
အမေရိကန်မှာနေထိုင်တဲ့ဗန္ဒာရေးဆိုင်ရာကျွမ်းကျင်သူဦးကန့်ထွန်းရဲ့တုံ့သက်ချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ရက်ဆက်ကြမ်းကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာကြိုတင်တားဆီးနိုင်မဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့လိုတဲ့အကြောင်းမြန်မာနိုင်ငံရခိုင်ပြည်နယ်တွေကဖြစ်ရက်ကိုထောက်ပြပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုလူအခွင့်အရေးအဖွဲ့တွေကစာရေးတိုက်တွန်းပါတယ်။ထိုင်းနိုင်ငံကအခြေချုပ်စက်ရုံမှာအလုပ်လုပ်နေတဲ့မြန်မာအထုပ်သမားတွေဟာထိုင်းဥပဒေနဲ့ညီလှုပ်အားကတွေမရဘူးလို့ဆိုပါတယ်။ကွယ်လွန်သူဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီရဲ့တုံ့သက်ချက်ကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
ကုလသမဂ္ဂအမှုမြဆိုင်အေဂျင်စီ IAEA ရဲ့ယာယီညွှန်ကြားမှုချုပ်ကော်နယ်ဖရူတာဟာစနေနေ့မှာအီရန်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းတောက်ကြနေမှာ IAEA ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ IAEA ယာယီအကြီးအကဲဟာစက်တင်ဘာ10ရက်တနင်္ဂနွေနေ့မှာအီရန်အစ်မအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးအခုတွားရောက်မဲ့ခီးစဉ်က IAEA နဲ့အီရန်တို့ကြားဆက်သွယ်လှုပ်ဆောင်နေမှုတွေရဲ့အစိပ်ပိုင်းတစ်ခုဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒီလှုပ်ဆောင်နေမှုတွေထဲမှာအီရန်ရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်ကနေရထားတဲ့ JCPOA သဘောတူညီချက်အရအီရန်ဘက်ကချိုးဖောက်မှုရှိမရှိ IAEA ရဲ့အကဲဖြတ်မှုနဲ့စောင့်ကြည့်စစ်ဆေးမှုတွေလည်းပါဝင်ပါတယ်။ JCPOA သဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေကတတိယကြိမ်းမြောက်လုပ်ငန်းလျှော့ချမှုအတွက် IAEA ကိုအီရန်အရာရှိတွေကစနေနေ့မှာအသေးစိတ်တင်ပြမယ်လို့မျှော်လင့်ထားတာပါ။ဒီရှော့ချမှုကအီရန်ရဲ့သုတေသနဖွံ့ဖြိုးရေးကဏ္ဍအတွက်ထိရောက်မှုတွေတက်ရောက်မှုတွေရှိလာမယ်လို့အီရန်သမ္မတဟက်ဆန်ရိုဟာနီကပြောခဲ့တာပါ။2018ခုနှစ်မေလမှာ JCPOA သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားတာကိုလက်တုံ့ပြန်တဲ့အနေနဲ့စာချုပ်ပါသဘောတူညီချက်တချို့ကိုအီရန်ဘက်ကနှစ်ကြိမ်တိုင်တိုင်ချိုးဖောက်ခဲ့ပါတယ်။ဇူလိုင်လ1ရက်နေ့မှာအီရန်ဘက်ကတန့်စင်ယူရေနီယံသိမ်းဆည်းခွင့်ပြုထားတဲ့စာချုပ်ပမာဏထက်ပိုပြီးထားရှိခဲ့တယ်လို့နောက်သတင်းပတ်ထဲမှာတော့သူကယူရေနီယံတန့်စင်မှုရာဂိုင်နှုန်းကိုသတ်မှတ်ပမာဏထက် 3.69 ရာဂိုင်နှုန်းပိုပြီးတန့်စင်ခဲ့တယ်လို့ကြေညာခဲ့တာဖြစ်ပါတယ်
။ဟောင်ကောင်အထက်ရေးမှူးကယ်ရီလမ်ကဟောင်ကောင်စနပ်ပြပွဲတွေကိုစတင်ဖြစ်ပေါ်စေခဲ့တဲ့တရခံလွှဲပြောင်းပေးဥပဒေချိန်မှုကြမ်းကိုလုံးဝရုပ်သိမ်းလိုက်ပြီလို့ကြေညာခဲ့ပေမဲ့ဟောင်ကောင်ကစနပ်ပြတဲ့ဝိကကယ်ရလမ်းမြောက်လိုက်လျောမှုကိုလက်မခံဘဲတောက်တရာတင်ညပိုင်းမှာဆက်လက်စနပ်ပြခဲ့ကြပါတယ်။စနပ်ပြတဲ့ဝိကဒီတရမတ်ကုံမှာလည်းဟောင်ကောင်လေစိမ့်နဲ့တခြားနေရာတွေမှာစနပ်ပြပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။တောက်ကြနေကမုန်ဂုတ်အရက်ကရဲစခန်းအပြင်ပဲစနပ်ပြပွဲမှာရဲတပ်ဖွဲ့ကမြေယူဘုံတွေနဲ့ရာဘာကြီးတွေကိုအုံပြခဲ့ပါတယ်။အဲဒီနောက်မှာတော့စနပ်ပြသူတွေကလူစုမခွဲခင်လမ်းတွေပိတ်အရန်တားတွေကိုမိရှို့ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ထိတ်တိုက်ရင်ဆိုင်ခဲ့ကြပါတယ်။ဒါပေမဲ့စီဝိုင်းလုပ်ငန်းတွေရှိရာအရမှာလုပ်ခဲ့တဲ့ဒုတိယအကြိမ်မြောက်ဆန္ဒပြပွဲကြီးကတော့ငြင်းငြင်းချမ်းချမ်းပဲပြီးဆုံးခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီလိုလားသူတန်ပေါင်းများစွာပါဝင်တဲ့ဆန္ဒပြပွဲတွေဇက်တိုက်ဆိုသလိုဖြစ်နေတာ3လကျော်ရှိခဲ့ပါပြီ။ဒီလိုမတည်မငြိမ်ဖြစ်နေမှုဟာ1998ခုနှစ်မှာဟောင်ကောင်ကိုဗြိတိန်နိုင်ငံကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးနောက်ပိုင်းတရုတ်ပြည်မကြီးရဲ့အုပ်ချုပ်မှုအပေါ်အကြီးမားဆုံးစိန်ခေါ်မှုဖြစ်လာခဲ့ပါတယ်။တရုတ်ပြည်မကြီးကိုလိုလားသူဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတရုတ်ကလွှဲပြောင်းပေးဥပဒေကြမ်းကိုအပြီးပိုင်ဖျက်သိမ်းကြောင်းပုံတွင်းနေမှာကြေညာခဲ့ပြီးဒီလိုလှုပ်ဆောင်တာဟာတမမှုတွေအရှုံးရှင်လျှော့ကြသွားဖို့နဲ့တစ်ဖက်ဆွေးနွေးပွဲတွေစတင်ဖို့ရည်ရွယ်တာလို့ပြောပါရယ်ဆန္ဒပြသူတွေကတော့လူပေါင်း1100ကျော်အဖမ်းခံနေရပြီးတရားရင်ဆိုင်မှုရှိနေချိန်မှာကယ်ရီလမ်ရဲ့လိုက်ရောမှုဟာအနှစ်သာရကဲမဲ့တဲ့လှုပ်ဆောင်ချက်လို့ဆိုပါရယ်
ဇင်ဘာဝေနိုင်ငံသမရဟောင်းရောဘတ်မူဂါဘီဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်။သမရဟောင်းမူဂါဘီကွယ်လွန်ချောင်းကိုလက်ရှိသမရ Emmerson Mnangagwa က Twitter လူမှုဖွင့်ရပေါ်ကနေအသိပေးခဲ့တာပါ။ဇင်ဘာဝေနိုင်ငံ Britain လက်အောက်ကနေလွတ်လပ်ရခဲ့ပြီးတဲ့နောက်ပိုင်း1980ခုနှစ်ကစပြီးရောဘတ်မူဂါဘီဟာနှစ်ပေါင်း38နှစ်ကြာနိုင်ငံကိုအုပ်ချုပ်ခဲ့တာပါ။သူကို2019မှာစစ်တပ်ကအတင်းကျပ်ဖယ်ရှားခဲ့ပါတယ်။မူဂါဘီကိုအစပိုင်းမှာနိုင်ငံသားတွေကလွတ်လပ်ရေးအတွက်ဥဆောင်တိုက်ပွဲဝင်ခဲ့သူဖြစ်ချီးကျူးကြတာပါ။ဒါပေမဲ့နိုင်ငံလွတ်မြောက်ရေးဥဆောင်ခဲ့သူတယောက်ဖြစ်တဲ့မူဂါဘီဟာအာဏာရလာခဲ့ပြီးတဲ့နောက်နိုင်ငံအစည်းအဝေးတိုးတက်အောင်လုပ်ခဲ့ပေမယ့်နောက်ပိုင်းအတိုက်ခံတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တဲ့အထိလူ့ခွင့်ရေးချိုးဖောက်တယ်လို့ဝေဖန်လာခံခဲ့ရပါတယ်။တက်ကရ2003ကနိုင်ငံတဲလူပြည်တွေပိုင်းနဲ့လေယာဉ်မြေတွေကိုတင်းစီပြီးလူမဲတွေကိုလွှဲပြောင်းလဲလုခွင့်ပြုခဲ့တဲ့အတွက်နောက်နိုင်ငံတွေကမူဂါဘီနဲ့သူ့မဟာမိတ်တွေပေါ်မှာအရေးယူထန်ခတ်ခဲ့ကြပါတယ်။2008ခုမှာလည်းဇင်ဘာဝေရဲ့ဒေါ်လာငွေကြေးဖောင်းပွားမှုကမယုံနိုင်တော့အောင်မြင့်တက်လာတဲ့အတွက်ငွေစနစ်ဖျက်သိမ်းခဲ့ရတာပါ။သမရဟောင်းမူဂါဘီဟာစင်ကာပူဆေးရုံတစ်ခုမှာဆေးကုသမှုခံယူပြီးအရင်နဲ့တည်ဆုံသွားတာဖြစ်ပါတယ
်။မြက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကိုမလိုက်နာဘဲနျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုဆက်လက်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂထုတ်ပြန်တဲ့အစီအစဉ်စာတရမှာဖော်ပြထားပါတယ်။ဒီအစီအစဉ်စာဟာမြက်ကိုရီးယားနိုင်ငံကမကြသေးခင်ကဒုံးကျည်ပစ်ခတ်ဆန်သတ်မှုတွေဇက်တိုက်ပြုလုပ်ခဲ့ပြီးနောက်ထုတ်ပြန်ခဲ့တဲ့အစီအစဉ်စာပါ။မြက်ကိုရီးယားဆွေရပြီးခဲ့တဲ့နှစ်ကပျုံရီရီအနုပြုပုံစံသက်စကံကိုဖျက်သိမ်းပစ်မယ်လို့ပြောသူတို့တာဝေးပစ်ဒုံးကျည်တွင်တဲ့နျူကလ িয়ার ဆန်သတ်မှုတွေကိုတရားဝင်ဆန်းငံ့ထားမယ်လို့ကြေညာထားခဲ့ပါတယ်။ကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးမှာတော့မြက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ဆန်သတ်မှုကိုရပ်ဆိုင်ပြီးဆန်သတ်စကံကိုပိတ်ပစ်ခဲ့ပြီးမယ်နျူကလ িয়ার လက်နက်အစီအစဉ်ကိုတော့ဆက်လက်လုပ်ဆောင်နေတယ်လို့ပါရှိခဲ့ပါတယ်။မြက်ကိုရီးယားရဲ့ဒုံးကျည်ဆန်သတ်မှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အရေးမကြီးတဲ့အောင်ပြောဆိုထားပါတယ်။သမ္မတထရမ့်ကမြက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ပုဂ္ဂိုလ်ရေးနိမှုကိုအခြေခံတဲ့တန်ခင်းတမန်ကင်းကိုကျင့်သုံးပြီးမြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်အစီအစဉ်ဆွံ့လွှတ်ဖို့ကြိုးစားခဲ့ရမှာအောင်မြင်မှုမရရှိခဲ့ပါဘူး။ပြည်နယ်နိုင်ငံဟန်ဝိုင်းမြို့မှာဒုတိယအကြိမ်ထရမ့်နဲ့ကမ်တို့ထိပ်သီးဆွေးနွေးပွဲကျင်းပတော့ကမအောင်မြင်ဖြစ်ခဲ့ရတဲ့အချက်တက်ကရုံပြောင်းနျူကလ িয়ার အဆောက်အအုံအနာဂတ်ရေးဖြစ်ပြီးသဘောတူညီမှုမရရှိခဲ့ပါဘူး။ကုလသမဂ္ဂအစည်းအဝေးခန်းစာမှာတော့ကုလအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့အကဲဖြတ်လေ့လာချက်အရရုံပြောင်းယူရီယန်တပ်စီရေးဆိုင်ဟာဖေဖော်ဝါရီလနဲ့ဩဂုတ်လအကြားဆက်လက်လည်ပတ်လုပ်ကိုင်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ဒီ American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12133ညလိုင်းလိုမီတာ40 kHz 8133ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တိုင်းကမြန်မာအနောက်ကင်းတဲ့တွေကိုဆက်လက်ကြီးညာနေပါတယ်။ရှစ်ကျင်းမြောက်ခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုလာရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Christine Schreiner Bugner ဟာစက်တင်ဘာ3ရက်4ရက်နေ့မှာအစိုးရအဖွဲ့ဝင်ဝင်ကြီးတွေဖြစ်တဲ့လူမှုဝန်ထမ်းကေဆေးရင်းနဲ့ပြည်내နေရာချက်တိုင်းဝင်ကြီးဒေါက်တာဝင်းမြတ်အေးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တန်းအလုံသမားနဲ့လူဝင်မှုရေးရာဝင်ကြီးဦးသိန်းစွင်နဲ့ပြည်ထောင်ဝင်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေတို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံရမှာအထူးအဖြစ်ရခိုင်မြောက်ပိုင်းဒေသကထွက်ခွာသွားကြတဲ့ရိုင်ဂျာဒုက္ခတွေပြန်လည်လက်ခံနေရချထားပြီးမြန်မာစုအဖွဲ့ကပြင်ဆင်ထားတဲ့အခြေအနေနဲ့လုံခြုံရေးဆောင်ရွက်ထားမှုအခြေအနေပြန်လာသူတွေနိုင်ငံသားဖြစ်ခွင့်ရရေးကိစ္စမှာ NC Guard လို့ခေါ်တဲ့နိုင်ငံသားစစ်စစ်ခံရမယ်သူတွေကန့်ဆန်းရမယ်တက်တေကန်ကပ်ပြထုတ်ပေးတဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲမှာဝန်ကြီးဦးကျော်တန်းကနေရာဆန့်ခွာသွားသူတွေပြန်လည်ခံရေးကိစ္စမှာအာဆာအကြမ်းဖက်ဖွဲ့ချင်းချောက်မှုရှိနေတာဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားသဘောတူညီချက်အတိုင်းနေရာပြန်လို့တဲ့ဒုက္ခတွေဖြစ်ရမယ်တတ်မပုံစံဖြစ်ဆွတ်ရမှာနောက်ထုံးလုံးဒီတိုင်းလိုက်နာမှုမရှိတဲ့ပြဿနာနဲ့ကြုံရတယ်လို့ရှင်းပြခဲ့ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်ဒုက္ခတဲ့စခန်းရောက်နေတဲ့ဟိန္ဒူဘာသာဝင်440ကျော်ပြန်လာလို့ပြင်မဲ့သူတို့ကိုအ мян ပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းပေးဖို့လဲဝန်ကြီးဦးကျော်တင်ကပြောကြားခဲ့တာပါ။အစိုးရပြန်ကြိုင်းဌာနသတင်းထုတ်ပြန်ချက်အရမစ်ဘူဂနာကတော့ရွန်ဂျာရီလွတ်လပ်စွာလှုပ်ရှားသွားလာတဲ့နိုင်ငံသားဖြစ်ခွင့်နဲ့လုံခြုံရေးဆိုင်ရာကိစ္စတွေအတွက်ဆက်လက်လှုပ်ဆောင်မှုလိုအပ်နေတဲ့အခြေအနေတွေကိုအကြံပြုဆွေးနွေးခဲ့တယ်လို့သိရပါတယ်။
ချမ်းမြေနယ်မြေပကတိယုတ်မြန်မာနယ်စပ်ခုံသွဲရေးလမ်းဖြစ်တဲ့လာရှူးမူဆယ်လမ်းမှာတောက်ကြနေကအခြေအနေဆက်လက်တည်ငြိမ်နေပြီးရင်သွွာလာတွေပုံမှန်ရှိလာခဲ့ပါတယ်။ရင်ရပိုင်းတွေကတိုက်ခိုက်မှုနဲ့ကားပိတ်ဆို့မှုတွေဖြစ်ခဲ့တဲ့လာရှူးမူဆယ်ပြည်ထောင်စုလမ်းမှာဒီလ၄ရက်နေ့ကစပြီးကားသွွာလာပုံမှန်ပြန်ဖြစ်လာခဲ့တာပါ။လမ်းခီးအခြေအနေနဲ့ပတ်သက်ပြီးအသွွာပြန်ကားတွေနေရာစလုံး အစဉ်ပြေပြေးသွားနေနိုင်တယ်လို့ကောက်ကံမျိုးနဲ့အုပ်ချုပ်ရေးမှူးကကြော်လွန်ကပြောပါရတယ်။တိုက်ပွဲကြောင့်ကောက်ကံမျိုးဘက်ကတင်းရှောင်ခဲ့သူတွေလည်းနေရက်ကိုစတင်ပြန်နေကြပြီဖြစ်ပါတယ်။ကောက်ကံမျိုးနဲ့အုပ်ချုပ်ရေးမှူးကြော်လွန်ကစစ်ရှောင်အများဆုံး၃၀၀တန်းကျန်ရှိပြီးသူတို့လည်းမကြခင်ပြန်ကြမယ်လို့ပြောပါရတယ်။ဖီအိုရတက်မတော်နဲ့
ချင်းနိုင်ငံဘန်ကောက်အစက်တမ်ဘာ၃ရက်ကနေဆယ်နှစ်ထိကျင်းပနေတဲ့50တကြိမ်မြောက်အာဆီယံစီးပွားရေးဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်စည်းဝေးတွေကိုမြန်မာနိုင်ငံယင်းနှစ်မြောက်နှစ်မှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ဝန်ကြီးဦးတောင်ထွန်းတက်ရောက်နေပါတယ်။တောက်ကြနေကတော့ဆက်ဆက်စည်းဝေးတစ်ခုဖြစ်တဲ့ CLMV ၄နိုင်ငံဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုစ်နဲ့ဗီယက်န ကျွန်တော်တို့ရဲ့ဆိုင်ပူပေါင်းဆောင်ရွက်မှုတွေကလည်းကျန်းအာဆီယံနိုင်ငံတွေနဲ့စီးပွားရေးကွာဟမှုတိတ်မရှိတော့ပဲဖြစ်လာအောင်ဆောင်ရွက်ဖို့အတွက်ဗီယက်နမ်စီးပွားရေးဝန်ကြီးကအစီအစဉ်မှာပြောပါတယ်အဓိကလိုအပ်ချက်ဖြစ်တဲ့နံပါတ်7ရဲ့အခြေခံဆောင်ကုန်သွယ်ရေးပို့ဆောင်မှုလေးနိုင်ငံကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပြင်အဲခီးတွားလုပ်ငန်းနှစ်တင်ရေးမှာလက်တွဲ
virus ကိုစတင်ဝင်ရောက်တိုက်ခိုက်ပါတယ်။မွန်တိုင်းဆင်းတစ်အထိကျသွားပြီးမြေဒိုရီယန်မွန်တိုင်းကြောင့်မြောက်ကယ်ရိုလိုင်းနာနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တွေကကမ်းရက်ဒေသတွေမှာလေဆင်နှာမောင်းတွေလိုင်းကျူးမှုတွေနဲ့ရေကျူးမှုတွေဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။ခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစက်တိုင်းနားဆင်ရပါမယ်။လက်တလောဖြစ်ပေါ်နေတဲ့ဘဏ်ငွေကြေးခရရိုက်မှုနဲ့ပတ်သက်ပြီးပြည်သူတွေမစိုးရိမ်ကြဖို့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌကပြောခဲ့သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလည်းစိုးရိမ်ပူပန်စရာမလိုကြောင်းပြောသွားပါတယ်။ဒီလိုငွေကြေးခရရိုက်မှုရဲ့နောက်ကွယ်မှာခရိုနီစီးပွားရေးလုပ်ငန်းရှင်တချို့ရဲ့လှုံ့ဆော်မှုတွေရှိနိုင်တဲ့အကြောင်းစီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ဘဏ်တွေမှာငွေချေးထားကြတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဘဏ်ကိုအကျွေးပြန်မဆက်နိုင်ပဲဖြစ်နေရကငွေအနှံထားသူတွေဘဏ်တွေအပေါ်အယုံကြည်နေလာပြီးမိမိတို့ငွေကိုပြန်ထုတ်ကြရင်အခောက်ရွှေဝယ်ယူစုဆောင်းတာလုပ်လာကြပါတယ်။ဒါကြောင့်လဲပြည်တွင်းအခောက်ရွှေဈေးနှုန်းဟာမကြုံဘူးလို့အောင်စက်တင်ဘာ6ရက်တောက်ကြနေကတစ်ကြက်သားကို73သိန်းအထက်အထိဖြစ်သွားပြီးအမေရိကန်ဒေါ်လာဈေးဟာလည်းကျပ်1550ဝန်းကျင်အထိဖြစ်ခဲ့ပါတယ်။ဒီလိုမတည်မငြိမ်ဖြစ်နေတာကြောင့်ဘဏ်တွေနဲ့ပတ်သက်ပြီးလက်တလောထွက်ပေါ်နေတဲ့သတင်းတွေအပေါ်စိုးရိမ်စရာမလိုဘူးလို့မြန်မာနိုင်ငံဗဟိုဘဏ်ဒုဥက္ကဋ္ဌဦးစုံမင်းကနေပြည်တော်လွှတ်တော်ပြင်ပမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။အခုဟိုတချို့ပြောနေတာတွေရှိတယ်ဒီဘဏ်တွေကငွေထုတ်ပြီးတော့ရွှေဝယ်နေကြတယ်လို့ပါလို့ဆိုတော့တကယ်တမ်းကျတော့ငွေသုံးတဲ့အဖွဲ့အစည်းဆိုတဲ့အခါကျငွေတွေကဘာမှအကုန်လုံး liquidity ကရှိနေပြီလား။ဆိုပြောရမယ်ဆိုလို့ရှိရင် trillion လောက်ချီပြီးတော့ကိုရှိနေတာ။အဲ့တော့ထုတ်မယ်ဆိုလို့ရှိရင်လည်းဘဏ်တွေအနေနဲ့ပြဿနာမရှိဘူး။ဒါကတော့ဘန်ဘူဘန်ဘယ်လိုထိန်းကျောင်းနေလဲဆိုတော့ဘူဘန်အမြဲတမ်းဒီဘန်ဒီရဲ့ခိုင်မာမှုအတွက်တိုးတက်မှုအတွက်ကအမြဲတမ်းလုပ်နေတာနေ့စဉ်ကိုဒီ data တွေကကြည့်ပြီးတော့ monitor လုပ်နေတာဖြစ်တဲ့အတွက်ဘယ်လိုထိန်းကျောင်းနေလဲဆိုတာကိုသူချာချာပြောစရာမရှိဘူး။ရွှေစည်းတက်တာအရင်တော့ဆိုလို့ရှိရင် international market မှာ1000လောက်ပဲရှိတယ်။အခုဆိုလို့ရှိရင် one trillion ဆိုတော့1500လောက်ရှိတယ်။ဆိုတော့300လောက်တက်လာတဲ့အပေါ်မှာအဲ့ဒါနဲ့တွက်ကြည့်မယ်ဆိုလို့ရှိရင်သူက2000ဘာလောက်ကိုတက်လာစရာရှိတယ်။ဆိုတော့ဒါကပုံမှန်အတိုင်းပဲတက်နေတဲ့ကိစ္စပေါ့။ဘာကြောင့်အဘန်းငွေထုတ်ပြီးတော့ဝယ်လို့ရွှေတွေတက်တယ်လို့အဘန်းငွေတွေထုတ်လို့ဒေါ်လာဈေးတက်တယ်လို့ဆိုတာဒါကတော့အကြောင်းတရားတစ်ခုကိုပြောကြတာလေဆိုတကယ်တမ်းကဘာနေမှာကြတော့ဘလောက်ပူစရာလဲမလို့ဘူး။ဘာနေမှာငွေကပြည့်ပြည့်စုံစုံနဲ့ရှိပြီးသား
။မြန်မာနိုင်ငံမှာစစ်အစိုးရလက်ထက်2003ခုနှစ်ဝန်းကျင်ကလည်းဘဏ်မှာအနှံထားတဲ့ငွေတွေအလူရက်ထုတ်ကြရာကဘဏ်တွေပြိုလဲခဲ့ရတဲ့တာဒဏ်ကတွေရှိခဲ့တာပါ။ပြည်သူတွေစိတ်မပူကြဖို့အခုလိုဗဟိုဘဏ်ဒုဥက္ကဋ္ဌကပြောပေမဲ့ဒီပေါ်မှာဘလောက်ထိယုံကြည်ရနိုင်ပါသလဲအမေရိကန်ပြည်ထောင်စုမှနေတဲ့ဗဏ္ဍာရေးဆိုင်ရာပညာရှင်ဦးကန်ထွန်းကတော့ဗဟိုဘဏ်အပေါ်ယုံကြည်မှုရှိကြောင်းပြောပါတယ
်ဒီကဗဟိုဘဏ်ဆိုတာနိုင်ငံတော်ရဲ့အဓိကဘဏ်ဖြစ်တယ်တာဝန်ရှိတဲ့လူကပြောရဲဆိုတော့ဒါလူတို့ကယုံယုံကြည်ကြည်နဲ့လက်ခံမှဖြစ်တယ်ဒီလိုကောလာဟလဖြစ်တဲ့အတွက်ရွှေစည်းပါတိပါကြေးရိုက်သွားတယ်လေအဲ့ဒါတာဝန်ရှိတဲ့ဗဟိုဘဏ်နဲ့ပြန်ပြီးတော့ဖြည့်ရှင်းရပေးနေပြီနော်အဓိကဖြစ်တဲ့တိုင်ငံရဲ့ခေါင်းဆောင်အတိုင်ငံပုဂ္ဂိုလ်ကလည်းဒီတက်ကိုဘာမှမဖြစ်ဘူးမစိုးရိမ်ပါနဲ့ဆိုတော့အထက်ကကျမှနေတဲ့အတွက်ဘာမှဖြစ်မယ်လို့တော့ကျွန်တော်မယုံပါဘူ
းမြန်မာနိုင်ငံတော်ဗဟိုဘဏ်အနေနဲ့ဘဏ်လုပ်ငန်းနဲ့ငွေကြေးကဏ္ဍတည်ငြိမ်စေဖို့ နိုင်ငံတကာစံနှုန်းအနေနဲ့အညီဗန်ဒီအပေါ်လိုအပ်တဲ့စီမင်းစည်းကမ်းတွေထုတ်ပြန်ထိန်းသိမ်းနေကြောင်းပြည်သူတွေစိုးရိမ်မှုမရှိကြဖို့စက်တင်ဘာလ2ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါဗန်ဒီမှာလိုအပ်ချက်ရှိလာခဲ့ရင်ဘိုဘဘန်ကအပြည့်အဝဖြည့်ဆင်းသွားမယ်လို့လည်းကတိပေးခဲ့ပါတယ်အခုလိုဗန်နဲ့ငွေကြေးကန္တာမတည်မငြိမ်ဖြစ်လာရတာဟာစီးပွားရေးလုပ်ငန်းရှင်ကြီးတချို့ရဲ့ပျော်ကမကင်းဘူးလို့ဦးကန်ထွန်းကသုံးသပ်ပါတယ
်တစ်ဖက်ကစီးပွားရေးကိုအများတုံ့ပြန်လူတွေခရိုနီလို့ပဲဆိုကြမှာပါမကြားသေးခင်ကပဲအရင်တခုကကျွန်မကြားတော့မှခရိုနီဆိုရင်တို့ကနိုင်ငံခြားမှာဟာတဲ့ဘာမှငွေကြီးအပ်ထားတယ်အဲ့ဒါကိုဝေဖြူလုပ်ဖို့ကြိုးစားတဲ့သဘောရှိတဲ့အတွက်အစိုးရအဲ့လိုလုပ်လိုက်ရင်တိုင်ရပါအရေးကြီးမယ်ဆိုတော့တို့ကဒါတစ်ခါတည်းကထိခိုက်မယ်လေအဲ့ဒါတိုင်ပြန်တို့ကအစိုးရရဲ့စီးပွားရေးကိုနောက်ရှေ့အောင်လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဒီအချိန်မှာစီးပွားရေးကစားတဲ့လူတွေရှေ့ကစားတဲ့လူတွေကနေပြီးတော့ဝင်ပြီးတော့ဝိုင်းလန်ဖြာခင်းကလောက်တာလို့ပဲကျွန်တော်ထင်တယ်
ဒီတော့အတွင်းဗန်ကိစ္စနဲ့ပတ်သက်လို့ပြည်သူတွေစိုးရိမ်စရာမလိုကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းပဲခူးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့စက်တင်ဘာ9ရက်တွေ့ဆုံစဉ်ပြောကြားခဲ့ကြောင်းပြည်တွင်းသတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံဘိုဟိုဗန်က၄လတကြိမ်ထုတ်ပြန်တဲ့ဗန်နိုင်းဆန်ရသတင်းအရ2018နှစ်ကုန်ဒီဇင်ဘာလအထိနိုင်ငံတော်ဗန်နဲ့ပုဂ္ဂလိကဗန်ဒီမှာအနှံထောင်းငွေပေါင်းကျပ်42,449ဘီလီယံကျော်ရှိပြီးအရင်3လတည်းစာရင်ကျပ်ဘီလီယံရာဂနန်းကျော်ပိုပြီးအနှံ့လာကြတယ်လို့ဆိုပါတယ်။ကမ္ဘာမှာရွှေဈေးတက်နေပြီးကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကန်ဒေါ်လာအပေါ်အယုံကြည်နည်းလာနေချိန်မှာစတေမာလာ6ရက်ညနေကမ္ဘာအနောက်ဘက်ကျန်ဈေးကွက်မှာတော့ရွှေတအောင်စကို1,509ဒေါ်လာဈေးပေါက်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်ထဲကဖြစ်ရနောက်ပိုင်းမှာရက်ဆက်ကြမ်းကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေမဖြစ်ခင်ကြိုတင်တားဆီးနိုင်အောင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြုပြင်ပြောင်းလဲရေးလှုပ်ဖို့လိုနေတဲ့အကြောင်းလူခွင့်ရေးအဖွဲ့16ဖွဲ့ကစာရေးတိုက်တွန်းလိုက်ပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့စတာတွေပါတဲ့နိုင်ငံတကာလူခွင့်ရေးညွန့်ပေါင်းအဖွဲ့အနေနဲ့မနေ့ကဒီစာကိုထုတ်ပြန်လိုက်တာပါ။ဒီအကြောင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီလူခွင့်ရေးညွန့်ပေါင်းအဖွဲ့စာထဲမှာအရင်ဆယ်စုနှစ်တုန်းကတရွိလင်္ကာမှာအယတ္တအစုပြုံလိုက်အသက်ခံခဲ့ရတာကိုကုလသမဂ္ဂဘက်ကမတားနိုင်ခဲ့ပြီးမှနောက်တစ်ခေါက်အလားတူမဖြစ်စေရဘူးလို့ကတိပေးခဲ့ပေမဲ့အခုတော့မြန်မာနိုင်ငံမှာထပ်ဖြစ်လာနေတာကိုနိုင်ငံတကာရဲ့ကြဆုံးမှုတစ်ခုဖြစ်ထောက်ပြထားပါတယ်။ဒါကြောင့်အခုလိုကြဆုံးမှုမျိုးဆက်မဖြစ်အောင်ကုလသမဂ္ဂတွင်မှုချုပ်အန်တိုရီယိုဂူတရက်စ်အနေနဲ့အရင်လိုကုလရဲ့အပြောဂရိတွေနဲ့သာမဟုတ်ဘဲလက်တွေ့ပြုပြင်ပြောင်းလဲမှုတွေလုပ်ပြရတော့မယ်လို့ဒီအဖွဲ့တွေကထောက်ပြလိုက်ပါတယ်။အဲဒီတော့ဒီထုတ်ပြန်စာရဲ့အရေးပါနိုင်မှုကိုမေးရမှာ Human Rights Watch လူခွင့်ရေးစောင့်ကြည့်အဖွဲ့ပြောခွင့်ရ Louis Chabanu က
This statement is significant becauseAll of these groups have come together.
ဒီကြေညာချက်ကအရေးပါပါတယ်။အားကြောင့်လဲဆိုတော့ဒီလူခွင့်ရေးအဖွဲ့အားလုံးအတူဝိုင်းပြောကြတာပါ။အဖွဲ့လည်းမဟုတ်ပါဘူး။ကျွန်တော်တို့ Human Rights Watch အဖွဲ့တစ်ခုလည်းမဟုတ်ပါဘူး။အခုဖြစ်တာတွေကလုံလုံအားကြီးနေပါပြီ။တော်သင့်ပြီလို့ပြောထားတာလေ။ဒါကြောင့်လဲကုလသမဂ္ဂဘက်ကအလေးနဲ့ထားစဉ်းစားမှာပါ
။ဒီလူခွင့်ရေးအဖွဲ့တွေကပဲကုလသမဂ္ဂအတွင်းမှုချုပ် Guterres အနေနဲ့ Guatemala သံတမန် Gert Rosenthal ကိုမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုကြီးအတွက်စုံစမ်းစစ်ဆေးဖို့နဲ့အစီရင်ခံစာထုတ်ပြန်ဖို့တာဝန်ပေးခဲ့တာကပထမအဆင့်ကောင်းဖြစ်ပြီးဒီအစီရင်ခံစာထဲမှာထောက်ပြထားသလိုကုလသမဂ္ဂစနစ်အားနည်းချက်ကိုပါအမြန်ပြင်ဆင်ဖို့ဆက်လုပ်တင်တယ်လို့တိုက်တွန်းထားပါတယ်။အဲဒီတော့ဘလို့ကုလသမဂ္ဂစနစ်ရဲ့အားနည်းချက်မျိုးပါလဲလို့မေးရမှာပြောခွင့်ရချာဗနုက
All of these lessons learned
ကျွန်တော်ဖွင့်အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုပြောထားပါတယ်မြန်မာနိုင်ငံမှာဒီလိုဆူဆူဝါးဝါးဖြစ်ကိုရောက်ခဲ့ရတဲ့တင်ငန်းစာမျိုးကအရင်အလားတူဖြစ်ရတဲ့ကိုကုလသမဂ္ဂဘက်ကမတားဆီးနိုင်ခဲ့တာဒါမှမဟုတ်လည်းအရေးပေါ်ခေါင်းလောင်းထိုးနေတာကိုမကြားခဲ့မိတာတွေကြောင့်ဒီလိုဆူဆူဝါးဝါးလုပ်ရတဲ့ကိုကြိုတင်ဟန်တားနိုင်မှုနိုင်ငံတကာဘက်ကလုပ်နိုင်တာတွေကိုကြုံမပြင်ခဲ့တာတွေကနေရလာခဲ့တဲ့ရလဒ်တွေပါ
တကယ်တော့ဒီနှစ်မေလထုတ်တန်တမန်ရိုဇန်ဇယ်ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်မြန်မာလူကြိုးတပ်ဖွဲ့တွေအနေနဲ့လူမဆန်တဲ့တပ်ဖြတ်ချိုးဖောက်မှုတွေအကြီးအကျယ်လုပ်နိုင်ခဲ့တဲ့ပေါ်ကုလသမဂ္ဂဘက်ကကြိုတင်တားဆီးချိုးဖောက်မှုပြတ်ကွက်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲဒီတော့အခုလိုမဖြစ်အောင်ဘလို့ပြည်ပြင်းပြောင်းလဲတွေကုလအတွင်းမှုချုပ်အနေနဲ့လုပ်တင်ပါလေလို့မေးရမှာပြောခွင့်ရချာဗနုက
I think one of the most important things is to re invigorate
အရေးကြီးဆုံးတစ်ခုကတော့အခုလိုဖြစ်ရဆိုရင်မဖြစ်အောင်အရင်ကုလသမဂ္ဂတွင်ရင်မှုချုပ် Ban Ki-moon ထူထောင်ခဲ့တဲ့ Human Rights Affront Season ကိုပြန်တက်သွင်းဖို့လိုပါတယ်ဒီ season ကိုလက်ရှိတွင်ရင်မှုချုပ်လက်အောက်မှာမတိမတားနဲ့ဖျက်ထားခဲ့တာပါဒါကြောင့်တွင်ရင်မှုချုပ်ခန့်တဲ့ကုလသမဂ္ဂအရာရှိတွေအားလုံးဖွံ့ဖြိုးရေးလုပ်ငန်းမျိုးထဲလူခွင့်ရေးကိုပိုဦးစားပေးရမျိုးတည်ကြအောင်လို့တွင်ရင်မှုချုပ်ရုံထိတ်ဆုံးကနေစစ်စစ်ပေးမဲ့သူမရှိတော့ဘူးလေ
အခုလို Human Rights Affront လုပ်ငန်းစဉ်ပြန်တက်သွင်းမှုအောက်မှာမြန်မာနိုင်ငံမှာဖြစ်ခဲ့တာအတွက်ဘလို့ရည်ရွယ်မှုတွေလုပ်နိုင်ပါလဲလို့မေးရမှာရှာဘနင်းက
မြန်မာ
နိုင်ငံမှာဆိုးဆိုးဝါးဖြစ်လာတော့မဲ့သတိပေးခေါင်းလောင်းတဲ့နေကိုလေးလူရှုခဲ့ကြတဲ့ကုလသမဂ္ဂအရာရှိတွေကိုလည်းရည်ရွယ်ဖို့လိုပါတယ်ဒီလိုလူတွေကိုနောက်ထပ်ရာလူတွေတိုးမပေးသင့်ပါဘူးဒီချက်ကိုကုလသမဂ္ဂဆုံးရှုံးစစ်ဆေးအဖွဲ့ကအလေးထားမကြည့်ခဲ့ပါကြပါဘူးဒါကြောင့်ဒီချက်ကိုလည်းထည့်စဉ်းစားဖို့လိုနေပါပြီ
ဒီနေရာမှာမြန်မာအစိုးရနဲ့တက်မတော်ဘက်ကတော့ရိုဟင်ဂျာဆိုတဲ့တုံ့ကိုလက်မခံထားပါဘူးခင်ဗျာ
ကိုဝင်းမင်းပြပြသွားတာပါရှင်အခုထိုင်းနိုင်ငံကမြန်မာအလုပ်သမားတွေရဲ့လှုပ်အားနဲ့လစာမမျှမတနဲ့အလုပ်လုပ်နေရတဲ့အခြေအနေကိုလည်းပြောပြချင်ပါတယ်ထိုင်းမြန်မာနယ်စပ်တခိုင်တဲကအထက်ချုပ်ဆက်ရုံအတော်များများဟာထိုင်းဥပဒေပါလှုပ်အားကအတိုင်းလှုပ်အားကတွေမရကြတဲ့အကြောင်းရွှေပြောင်းလူသမားအရေးလှုပ်ပင်နေတဲ့ Map Foundation ကပြောပါတယ်ထိုင်းနိုင်ငံတွေကမြန်မာအလုပ်သမားတွေရဲ့အခက်အခဲတွေအကြောင်းကိုတော့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားတာပါရှင
်ထိုင်းမြန်မာနယ်စပ်တက္ကရိုင်မဲဆောက်မြို့ကအထည်ချုပ်လုပ်ငန်းတွေမှာလုပ်နေကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းဥပဒေပါတနည်းလုံအားကနှုတ်တာအတိုင်းအပြည့်အဝမရရှိကြဘူးလို့လည်းဆိုပါတယ်ဒါတွေဟာတက္ကရိုင်တွေကစက်ရုံအတော်များများမှာဖြစ်နေကြတာဖြစ်ကြောင်းရှေ့ပြောင်းလုပ်သမားရေးလှုပ်ဆောင်နေတဲ့ Map Foundation ရဲ့ရှေ့ပြောင်းလုပ်သမားဆိုင်ရာcase manager တူဖြစ်တဲ့ကိုအေးကအခုလိုပြောပါတယ
်။သုံးစားတိုင်းမဲ့ဆောက်မှာတော်တော်များများစိတ်ယုံတွေကလောက်အားကအေးဝမရ။တကယ်လို့တော်တော်များများမှာတရက်ကိုအလုပ်တမာတရက်ဟာ330ရရမယ်နော်။330ရမယ့်နေရာမှာတစ်လမှာသူက9300ရှိတယ်။9300ရှိတဲ့နေရာမှာလုပ်ငန်းရှင်ကအများကြီးပြချက်ကအဆောင်ကရေကမီးကအကုန်လုံးဖြန့်လိုက်မှအလုပ်တမာတစ်စီမှာက3000 4000 5000ပဲကျန်နေဆိုရင်တော့ဒါမဟုတ်ဘူးလေ။အခုကအလုပ်သမားတွေကတစ်လကို4,500 5,000 3,000အဲ့လောက်ပဲရတယ
်။
အဲ့လောက်ပဲရတော့အလုပ်သမားတယောက်အနေနဲ့အပြင်မှာတိုက်ခံငားမယ်ကိုယ့်အကိုကောင်းကောင်းမွန်မွန်ဆိုင်တော့အဲ့လောက်မကုန်ဘူ
း။အလုပ်သမားအခွင့်အရေးနဲ့ပတ်သက်လို့တက်ဆိုင်ရာကစစ်ဆေးတဲ့အခါမှာလည်းစိတ်ယုံတွေကနေကြိုတင်ပြီးအလုပ်သမားတွေကိုဥပဒေပါအခွင့်အရေးတွေရရှိကြောင်းလက်မှတ်ရေးထိုးခိုင်းတာတွေရှိနေတယ်လို့ဆိုပါတယ်။
စီအောင်နေတော့သွားစစ်စေးတယ်ဒါပေမဲ့ယုံတိုင်းတော့သွားမစစ်စေးဘူးနောက်ပြီးတော့သွားစစ်စေးမှဆိုရင်သူတို့ကစက်ယုံကိုကြိုပြောတယ်စက်ယုံကကျတော့အပြင်ကလာစစ်စေးမှဆိုရင်အလုပ်သမားတွေကိုဘယ်လိုမျိုးပြောဘယ်လိုပုံစံပြောနောက်ပြီးတော့ဘယ်သူပြောဆိုပြီးနဲ့အဲ့လိုမျိုးသူတို့သတ်မှတ်ထားလိုက်တယ်ပြီးတော့အလုပ်သမားတွေကိုလိန်ပြီးနဲ့လက်မှတ်ထိုးခိုင်းတာလည်းရှိတယ်လေတလောက်ရတယ်ဆိုပြီးနဲ့စစ်စေးလာမှဆိုရင်လည်းသူတို့ဘက်ကလည်းပြန်လာတက်တဲ့အထောက်ထားကအခုကသူတို့ကတလောက်4000ကျော်5000ကျော်ရနေတယ်ဆိုတာကအူဒီပါလုတ်ပြီးနေမရတာနော်တရက်ကို12နာရီ13နာရီလုတ်ပြီးနေရတာလားဆိုတော့တရားတို့ကအများကြီးချိုးဖောက်တယ်လေလုပ်ငန်းရှင်တွေက
ဒီလိုအခွင့်အရေးတွေချိုးဖောက်ခံရတာမျိုးတွေရှိရင်အမှုလိုက်ဖွင့်ပေးတာမျိုးတွေကို Map Foundation ကလုတ်ပေးလိမ့်ရှိပေမဲ့အများစုလုပ်သမားတွေကတော့ဒီလိုတိုင်ကြားတဲ့အခါမှာအလုပ်ဖြုတ်ခံရမှာကိုစိုးရိမ်တာမျိုးတွေအမှုရင်ဆိုင်နေတဲ့ကာလမှာအလုပ်လက်မဲ့ဖြစ်နေတာမျိုးတွေမလိုလားတာကြောင့်ပြီးခံပြီးဆက်လုပ်နေကြတယ်လို့လည်းဆိုပါတယ်ဒီအပိုင်းမှာပဲနာမည်ကြီး Coffee Mo တပ်ပတ်တစိမ့်ပါတဲ့အဝိဇ္ဇာနဲ့ဘာဝါဟော်ကီအကစားကုမ္ပဏီတွေ့ချုပ်နေတဲ့အထည်ချုပ်စိတ်ယုံလို့သမားတွေဟာလုံအားကအပြည့်အဝမရရှိကြဘူးဆိုပြီးတော့ Thompson Writer Foundation အဖွဲ့ကလည်းထုတ်ပြန်ထားပါတယ်။မင်းဆောင်ခြေဆိုင်ဘာဝါဟော်ကီအကစားပစ္စည်းထုတ်လုပ်တဲ့စိတ်ယုံရဲ့တာဝန်ခံကိုယ်စားလှယ်တွေကတော့သူတို့တွေဟာအလုံသမားတွေရဲ့အကျိုးစီးပွားကိုအဓိကထားလှုပ်ဆောင်နေတဲ့အကြောင်းနဲ့အထူးသဖြင့်အလုံသမားတွေနေထိုင်ဖို့အဆောက်အဦတွေနဲ့အလုပ်လုပ်ခွင့်ပါမစ်ကြေးတွေကိုပေးဆောင်ထားပါတယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်
။ဆိုတော့သူတို့ကအဲ့ဒါသူတို့ရဲ့အကြောင်းပြချက်ပါတကယ်တကယ်ကဘောဆိုတော့အလုံသမားအခွင့်အရေးဥပဒေမှာလည်းပြောထားတယ်အလုပ်လုပ်ငန်းရှင်တရားကိုအလုံသမားတွေကိုလှုပ်အားကပေးတဲ့နေရာမှာအလုပ်ခိုင်းပြီးဆိုရင်လည်းသူ့ကိုနေရဆိုင်ရကိစ္စကစားသူတာဝန်ယူပေးရမယ်ဆိုပြီးနဲ့ပြောထားတယ
်။ဆိုင်းဆိုရရဲ့အလုပ်သမားအခွင့်အရေးကာကွယ်ရေးဦးဆောင်ဒါရိုက်တာနိုင်စွန်ဘုန်းကတော့ဒီအရေးအတွက်စုံစမ်းစစ်ဆေးရေးအဖွဲ့တွေဆက်လွတ်သွားမယ်လို့ဆိုပါတယ်။မင်းဆောင်မျိုးနဲ့စက်မှုစုံအတွင်းမှာတရားဝင်မှတ်ပုံတင်ထားတဲ့စိတ်ယုံပေါင်း445ယုံမှာ40ရာခိုင်နှုန်းဟာအထည်ချုပ်စိတ်ယုံတွေဖြစ်ကြပါတယ်။တရားဝင်စည်ရင်းအရာအထည်ချုပ်စိတ်ယုံအလုပ်သမားပေါင်း4000ခွဲလောက်ရှိနေပါတယ်ရှင်။
မအေးအေးမှာပြပြသွားတာပါရှင်မြန်မာပြည်ဆိုင်ရာသတင်းလှော်တွေကတော့ဒီမှာပဲရန်နာပါရစေအခုတော့ကွယ်လွန်သူဇင်ဘာဘွေသမ္မတဟောင်းဘက်ကိုအလှည့်ပေးကြပါတယ်ရှင်ဇင်ဘာဘွေနိုင်ငံရဲ့သမ္မတဟောင်းရောဘတ်မူဂါဘီဟာအသက်65နှစ်အရွယ်မှာလူကြီးရောဂါနဲ့စင်ကာပူနိုင်ငံမှာကွယ်လွန်သွားပါပြီ တချို့ကသူ့ကိုလွတ်လပ်ရေးခေါင်းဆောင်တရားကောင်းတစ်ဦးအဖြစ်ချီးကျူးပြောဆိုခဲ့ကြသလိုတချို့ကကြတော့လေပြည်သူတွေကိုအာဏာရှင်စနစ်နဲ့နှစ်ပေါင်းများစွာညှင်းဆဲအုပ်ချုပ်ခဲ့တဲ့သူတိုင်းပြည်ကိုဆင်းရဲရင်းနှစ်အောင်ဆွဲချခဲ့တဲ့သူအဖြစ်ဝေဖန်နေကြတာလည်းရှိပါတယ်ဒီတော့ကျွန်မအန်ကယ်ဦးကျော်စံပါကိုမေးချင်ပါတယ်ဇင်ဘာဘွေရဲ့ကွယ်လွန်သူသမ္မတဟောင်းရောဘတ်မူဂါဘီပေါ
ဒီကပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။ဒါပြင်လွတ်လပ်ပြီးစားနှစ်တွင်မှာဇင်ဘာဝေနိုင်ငံရဲ့ပညာရေးကျန်းမာရေးအစဉ်အသံမြင့်အောင်လုပ်နိုင်ခဲ့တဲ့အာဖရိကတိုက်ရဲ့ဆန်ဦးကြီးလို့ပြောရလောက်အောင်ဇင်ဘာဝေရဲ့ကောက်ပဲသီးချမ်းတွေလည်းပဲအင်မတန်အထွက်ကောင်းခဲ့ပါတယ်။ဒါပြင်သူဟာအာဖရိကတိုက်တစ်ခုလုံးရဲ့အကျိုးကိုဥရောပတိုက်ရန်ဒဏ်သူဖြစ်လာအောင်နှင့်သင်ဖို့ကြ time be a chuchung jab you come down see I'm sure mother eight to jump away to we find yaw. Now so my sitaga and I think you are day mount who are since he yaw baraha. Do you not bind Jasum Yam Chipare?
Okay, hello Jaro, do I
ကောင်းနေတဲ့အချိန်ကနေပြီးတော့ဘဲချင်းမှာစပြီးတော့စူးသွားခဲ့တာလဲဆိုတာနဲ့ဘလို့အချိန်နေရကြအောင်အစိုးဘက်ကိုရောက်သွားတယ်လဲဆိုတာကိုလည်းပြောပြပေးပါအောင်ရှင့်ဒီကတော့နိုင်ငံရေးအဖြစ်စိန်ခေါ်မှုတွေကြုံလာတဲ့အခါမှာသူလက်မခံနိုင်တော့ဘူးပထမဆုံးကတော့သူနဲ့လွတ်လပ်ရေးတိုက်ပွဲကိုအတူတွဲခေါင်းဆောင်ခဲ့တဲ့အန်ကူမူဆိုတဲ့ပုဂ္ဂိုလ်အန်ကူမူဟာ သူ့လူကြံဖို့ကျွမ်းပါနေပါညာစုပြီးတော့အကြောင်းပြလိုက်ပြီးအန်ကူမူဖန်ဆီးထောင်ချတယ်နေပြုံးစုံနဲ့အတိုက်ခံတွေကိုနှိမ့်ကွက်တဲ့အကြောင်းအန်ကူမူထွက်ပြေးခဲ့ရပါတယ်အဲ့ဒီအချိန်ကစပြီးတော့သူဟာသူ့ရဲ့အာဏာကိုစိန်ခေါ်လာမယ်ဆိုရင်တော့လက်မခံဘူးဆိုတဲ့သဘောပြသလာတယ်ဆိုတာတွေ့ရပါလိမ့်မယ်နောက်ပိုဆိုးသွားတဲ့အကြောင်းတစ်ခုကတော့တချင်းကလူဖြူလူငယ်စုကပိုင်ဆိုင်ထားတဲ့လယ်
ဒီလိုဆိုဆိုဝါဖြစ်ကိုပြောထားပါတယ်မြန်မာနိုင်ငံမှာဒီလိုဆိုဆိုဝါဖြစ်ကိုရောက်ရှိရင်အမှုလိုက်ဖွင့်ပေးတာမျိုးတွေကိုမက်ဖောင်ဒေးရှင်းက
တချို့သုံးသက်ကြတာကတော့ဟိုတုန်းကလေယာမြေကိုတယောက်တည်းပိုင်ပြီးတော့လေပိုင်စင်ကြီးတွေကကြီးစားလုပ်ငန်းအဖြစ်လုပ်နေတာကိုဆင်းရဲသားလက်သမားတွေကိုခွဲပြီးပေးတဲ့အခါသူတို့ကမလုပ်တတ်မကင်ကြတဲ့မစကြရမအောင်မြင်ဘူးဒါပေမဲ့နောက်ပိုင်မှာသူလူခွင့်ရေးတွေချိုးဖောက်တယ်ဆိုတဲ့နာမည်ထွက်လာတဲ့အခါမှာအကူအညီတွေကိုလည်းရဆိုင်လာကြတယ်အဲ့ဒီတော့ပို့ပြီးဆူသွားတယ်နောက်တစ်ခုကလေယာမြေဝေချမ်
Robert Mugabe လို့ပဲတိုင်းပြည်ကိုကျေးဇူးပြုခဲ့တဲ့တရားကောင်းတွေလွတ်လပ်ရေးပြည်သူ့ကာရီကနောက်ပိုင်းကျတော့အနာရှင်ဖြစ်သွားတဲ့အဖြစ်မျိုးတွေလည်းမကြာခဏကျွန်တော်တို့မြင်တွေ့နေရတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ခြုံငုံပြီးဘယ်လိုပြောချင်ပါလဲ
အဲ့ဒါကတော့အင်မတန်မှန်တဲ့နေရာမှတရားပါပဲ Robert Mugabe နဲ့မကပါဘူးကမ္ဘာမှာတော်တော်များများလည်းပဲဖြစ်ခဲ့မှုတဲ့ကိစ္စပါမြန်မာနိုင်ငံနမူနာကိုပဲကြည့်မယ်ဆိုရင်ဗိုလ်ချုပ်ကြီးတင်ဝင်းဟာအနာစပြီးယူခါစားတော့ငါပြည်သူလူထုတချို့ကကြိုဆိုကြပါတယ်။ဒါအထောက်ထားအနေနဲ့ပြောရင်ကျွန်တော်ဗိုလ်ချုပ်ကြီးနေဝင်းရဲ့မိတ်ဆွေတူလည်းဖြစ်တဲ့ရောင်တက်သူသမိုင်းပါမခဒေါက်တာကျော်သက်အမေရိကကိုရောက်တဲ့အခါကျွန်တော် BBC ကနေပြီးတော့ကျွန်တော်အင်တာဗျူးလုပ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဘာကြောင့်ကြာဆုံးရတယ်ဆိုတာမေးတာပါ။အဲဒေါက်တာကျော်သက်ကပြောပါတယ်။ဗိုလ်ချုပ်နေဝင်းဟာအနာစပြီးတော့တိုင်းပြည်မှာအင်မတန်ကောင်းတဲ့စေတနာနဲ့တက်လာတာပဲတဲ့။ဒါမဲ့လူတွေကအနာမှာအကြာကြီးတည်မြဲလာပြီဆိုရင်တော့ဖြစ်ဖြစ်ရင်မှုပျက်စီးသွားတာပဲဆိုပြီးတော့ဒေါက်တာကျော်သက်ကိုယ်တိုင်ကျွန်တော်တို့ပြောခဲ့ပါတယ်။ဆိုတော့အဲ့ဒီအတိုင်းပဲဖြစ်တယ်လို့ယူဆပါတယ်
။ကာယကံရှင်တွေရဲ့ပင်ကိုစိတ်ထားတို့သဘာဝတို့နဲ့ရောသက်ဆိုင်မနေနိုင်ဘူးလား
။သက်ဆိုင်ပါတယ်။သဘာဝဆိုတာကလူသဘာဝပေါ့။မှခွန်တွေရဲ့လူတွေကအနာကိုဒီစစ်သဖြင့်ကင်တွယ်လာပြီဆိုရင်သူ့ကိုယ်သူစိတ်ယုံကြည်လာတယ်။ပြီးတော့သူ့ကိုဝေဖန်ထောက်ပြတဲ့လူတွေအကြံပေးတဲ့လူကလည်းပဲသူရှိမှာကောင်းစွန်းတွေကိုပြောပြီးတော့အောက်ခြေမှာဖြစ်နေတာဖြစ်နေမှာပဲဆိုတော့အဲ့ဒီပုံကိုယ်တွေဟာအောက်ခြေမှာဖြစ်တာကိုတကယ်မှသိရလားဆိုတော့ဒီညမေးစရာရှိပါတယ်ဗမာစကပုံရှိရမလားမင်းပင်ကောင်းလေမင်းမြောင်ဖြစ်တယ်ဆိုတာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ View American တန်ခါစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို View ရဲ့ Facebook စာမျက်နှာ View Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်ဣရန်အသုံးအင်္ဂလိပ်သင်ကန်းစာအမျိုးသမီးကန္တာတွေနဲ့အတူကမ္ဘာမှာတချို့မျိုးကြီးတွေဟာမြေနှိမ်ကြလာနေပြီးကျွန်ကျနေတဲ့အန္တရာယ်ကိုမကြခင်နှစ်တည်းအတွင်းရင်ဆိုင်ရဖွယ်ရှိပါတယ်ဒီအကြောင်းနဲ့ပတ်သက်လို့
မြေကြီးကလူတွေများပြီးတော့ရေအသုံးများတော့ဘာငေါ့မျိုးကြီးလို့နှိမ်တာအပြင်ကိုသူကဆိုတာကမိုးများတာကချိန်ချာကြီးမှာမိုးတောက်လျှောက်ဆွေနာမျိုးမဟုတ်တော့မဲ့အချိန်တော်တော်လေးတက်မှာမိုးတွေအများကြီးရွာချတဲ့ခါမျိုးဖြစ်လို့မြေပြိုတာ
ကြီးဂျပန်အန်နွာဘူမိသိပ္ပံဌာနကဒေါက်တာမိုးကျော်သူပြောပြတာကိုသိပ္ပံနဲ့ဤပညာကန္တာမှာနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြက်ကိုရဲမင်းထွန်းနဲ့မအီတန်စင်တို့ကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်
။စက်တင်ဘာလ6ရက်နေ့ရက်စွဲနဲ့တောင်ကိုရီးယားသတင်းဝက်ဘ်ဆိုက် aryan.com မှာပက္ခီဂျွန်ရေးသားထားတဲ့လွတ်လပ်တဲ့ကုန်သွယ်ရေးအကောင်းစီဖို့သမရမွန်းကအာဆီယံရဲ့အားပေးထောက်ခံမှုကိုစုဆောင်းရယူဆိုတဲ့ကောင်းစဉ်မှာတင်ဆောင်ပါကလည်းကောင်းတော့တင်ပြလို့ရတယ်။တမရမွန်ဂျေအေထိုင်းမြန်မာနဲ့လာအိုနိုင်ငံတွေကိုတွားရောက်ခဲ့တဲ့အခုတင်ပတ်ခီးစဉ်ထက်ပိုကောင်းတဲ့အချိန်ကြိုက်မှုရှိမှာမဟုတ်ဘူးဆိုပြီးအစချီရေးသားထားပါတယ်။အခုချိန်ကအမေရိကန်နဲ့တရုတ်တို့ရဲ့ကုန်သွယ်ရေးစစ်ပွဲဂျပန်ကတောင်ကိုရီးယားပေါ်ပို့ကုန်ကတ်တမှုတွေကြောင့်ကမ္ဘာလုံးဆိုင်ရာကုန်ပစ္စည်းရောင်းဝယ်ထုတ်လုပ်မှုဆက်ဆံမှုခွင့်ဆက် Global Value Change အနေအထားပြောင်းလဲနေခြင်းနဲ့ဖြစ်ပါတယ်။ဒီချိန်မှာအာဆီယံနိုင်ငံတွေနဲ့အိန္ဒိယနိုင်ငံတို့ဟာထုတ်လုပ်မှုအခြေပြုရာနေရာအဖြစ်သာမကရောင်းကုန်ဈေးကွက်နဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုဈေးကွက်တွေအဖြစ်လည်းမဟာဗျူဟာကျလို့အရေးပါနေတယ်လို့ဆိုပါရယ်။ကုကြုစီးပွားကာကွယ်တဲ့ကုန်သွယ်ရေးစနစ်ပြန်ပွားနေတာကိုတိုက်ဖြတ်ဖို့ကိုရီးယားနဲ့အာဆီယံတို့အကြညီညွတ်ဖို့လိုတယ်လို့သမရမွန်ကဘန်ကောက်ပို့စ်သတင်းစာကိုပြောခဲ့ပါရယ်တဲ့။ဒီလိုသူပြောခဲ့တဲ့ကိစ္စကိုတကယ်လဲထိုင်းမြန်မာလာအိုတို့ကကောင်းဆောင်နေတယ်တွေ့တဲ့အခါဆွေးနွေးခဲ့ပါရယ်။သမရစီဝါရဲ့အကြံပေးဂျူရှုံချူရဲ့အဆိုအရအာဆီယံနိုင်ငံတွေကလည်းလွတ်လပ်တဲ့ကုန်သွယ်မှုကတစ်ဆင့်သူတို့ရဲ့စီးပွားရေးကိုတိုးတက်အောင်လုပ်ချင်တယ်လို့ဆိုပါတယ်။ဒါပေမဲ့အရှေ့တော့အာရှနိုင်ငံတွေရဲ့ထောက်ခံမှုရရှိဖို့မှာဂျပန်နိုင်ငံနဲ့လည်းအပြိုင်ဆိုင်ဖြစ်လာနိုင်ပါတယ်လို့ဆိုပါတယ်။သမရရဲ့အကြံပေးကကိုရီးယားနိုင်ငံတွေနဲ့အဲ့ဒီဒေသတွေနေရာကောင်းကောင်းရချင်တယ်ဆိုရင်ဂျပန်နဲ့ပြိုင်ဆိုင်မှုရောပူးပေါင်းဆောင်ရွက်မှုပါလုပ်ဖို့လိုတယ်လို့ပြောပါတယ်။ဘလို့ပဲဖြစ်ဖြစ်ဂျပန်ပေါ်မီခိုနေရတာကိုရှော့ချဖို့ရည်ရွယ်ချက်လဲတစိတ်ဒေသပါဝင်တဲ့သမရမုန်းရဲ့အဲ့ဒီသုံးနိုင်ငံခီးစဉ်ဟာပူးပေါင်းဆောင်ရွက်မှုတွေကြေကြေပြတ်ပြတ်လုပ်နိုင်ရဲ့လို့အောင်မြင်တယ်လို့လည်းရေးသားထားပါတယ်။ကိုရီးယားနဲ့ထိုင်းနိုင်ငံတို့အကြားသရုပ်တက်ဆက်မှုဒေါ်လာရေးဆိုင်ရာဤပညာတွေပုံမှုဖလှယ်ဖို့ကိစ္စသဘောတူညီခဲ့ကြသလိုမြန်မာနိုင်ငံနဲ့လည်းအခြေခံအဆောက်အုံဖွံ့ဖြိုးရေးဖက်ဆက်လုပ်ကိုင်ကြဖို့လည်းသဘောတူညီခဲ့ကြပါတယ်။လာအိုနိုင်ငံတွေကတော့မဲခေါင်ပြေတစ်ချောင်းအခြေခံအဆောက်အုံဖွံ့ဖြိုးရေးပူးတွဲလှုပ်ဆောင်ဖို့ကြေညာနိုင်ခဲ့ပါတယ်။တကူရီးယားနိုင်ငံကဂျပန်နိုင်ငံနဲ့ပယ်ဖျက်ခဲ့တဲ့ထောက်လိုင်းရေးသတင်းဖလှယ်ရေးစာချုပ်နဲ့အလားတူတူစာချုပ်ကိုထိုင်းနိုင်ငံနဲ့ချုပ်ဆိုနိုင်ခဲ့ပါတယ်။အဲဒီသုံးနိုင်ငံစလုံးကကိုရီးယားကျွမ်းဆွင်နျူကလ িয়ার ကိမဲ့ရေးနဲ့ထောက်ရညီညာရေးအတွက်သမရမှုအစိုးရရဲ့စူးစမ်းအားထုတ်မှုတွေကိုလည်းထောက်ခံခဲ့ကြတယ်လို့ရေးသားထားပါတယ်။သမရမွန်ဂျေအင်းဟာအရှေ့တော်အာရှဆယ်နိုင်ငံစလုံးကိုလက်ပတ်ခဲ့တဲ့ပထမဆုံးတောင်ကိုရီးယားသမရဖြစ်လာကြအောင်သမရမွန်အာဆီယံနိုင်ငံတွေနဲ့တိစောက်ခဲ့တဲ့မိတ်ဖက်ဆက်ဆံရေးဟာတောင်ကိုရီးယားအာဆီယံနဲ့တောင်ကိုရီးယားမဲခေါင်ဒေသအထူးထိပ်သီးဆွေးနွေးပွဲတွေနိုဝင်ဘာလမှာကျင်းပတဲ့အခါအခြေခံအုတ်မြစ်ဖြစ်လာမှာဖြစ်ကြောင်းရေးသားထားပါတယ်ခင်ဗျာ
စစ်တိုက်မလားငင်းကြဲရေးပဲယူမလားဆိုတဲ့ဆုံးဖြတ်ချက်မှာဝါပြည်နယ်ကအဓိကတော့ချက်ဖြစ်တဲ့ဆွေကောင်းစီနဲ့ပါတီလစ်နန်ကရေးထားတာကိုစက်တင်ဘာလ6ရက်နေ့မှာ asiatimes.com မှာဖတ်ရပါတယ်။ဝ ว่าปีนี้ฮะปริพากษ์ของชาวเลนในเดลูอเมริกาอีปีนี้ถูกดังบุที่อยู่ในเลปีเลอหนีในนั้นส่วนใหญ่ลูกสาวมาเชิงอาสุบารีกูไปเอาเจ้าคุณเลนที่ไทยนี่ได้ว่าปีนี้ฮะหนีในส่วนนี้บุแลมพ้นทัดลูพี่ยังจะมีมาในเงินดอกอันนี้เลยควบคู่อยู่เจ้าเลมิชิบุสระกูชิ้นเล็กๆเปลี่ยวทับไปพิเดลูยิ่งทาราบ้า ว่าปีนี้ฮะกบายอุจจาระยาทาร์เรียมานี่เดียวเนื้อจะก้าจ้าแค่ไหนมีพิเดลูสวาเร่ปริบขาเร่ทูเบียวเบียวเสียงเหมือนเดิมเหมือนมีอันนี้เลยเช่นปีนี้ตัวใหม่มาว่าปีนี้มิวโรเป็นสังการ์โรซีเป็นตายาว่าเบียวนี่เลยลูกสวาเร่แต่เดือนนี้เดี๋ยวนี้จะลงเงินเสียมาแต่ช้าปีปีป้าในเงินหนุ่ยแท้ที่เนี่ยป้าหนุ่ยเดียวกับปูเบียวป่าวเวลาเลยลูกสวาเร่ ว่าปีนี้กูไปเอาเจ้าคุณเนี่ยทารีเนี่ยมาเดบรอนเนี่ยดีดูนี่นายทารุเป็นผิวกงตัวยี่ลงงานกันเลยเว้นเว้ยยี่เดียววาปีนี้ฮะทางกูอยากกู้เจ้ามารอแม้แต่เฟดมิสจะสีบยาเลยแบบกงตัวลาบีทีนี้เจ้ามารอเป็นสายคิดในตัวมึงยังกูเป็นสายรู้ราบะและเพะสายคิดในพี่ยังเลยสายพี่ในลูกยี่ทาวารีทำไมเลยจะเชื่อมาเวทีลูกมุ่ยสีว่ามองกูมุ่ยกูเต็มรอกาเทนโชคทารีเนี่ยเสร็จแต่พอยเนี่ยมีมาสุยาที่ไม่ดูทารีเล่นกันพอยกับเวลูกันนี่เดือดเ ထိုင်းမလေသူနဲ့မဟာမိတ်ဖြစ်တဲ့တခြားမြောက်ပိုင်းအဖွဲ့ဝင်တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေကတော့ရှိနေသေးပါ။ဈာနေဖြစ်နေတဲ့ဝါကမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုလက်နက်ပံ့ပိုးနေရကြောင်းမြမငင်းကျေးလုပ်ငန်းစဉ်မှာတော့ကြကြရဲ့နေရာမှာရှိနေတာဖြစ်တဲ့အကြောင်းဆောင်းပါးရှင်းကဆိုပါတယ်။ဒါကြောင့်လည်းUWSA ကမွေးစီဝါမောင်ကိုကိုင်းမဲဆိုပြီးတော့အမှုမဲ့အမှတ်မဲ
ဒီနေ့မြန်မာနိုင်ငံကစစ်ဖေးစစ်တိုက်မလားငြိမ်းချမ်းရေးမလားဆိုတဲ့ဆုံးဖြတ်ချက်ဟာဝါပြည်နယ်ကတော့ကြကြရဲ့နေရာမှာရှိနေတဲ့အကြောင်းဆောင်းပါးရှင်းကယူထားတာကိုဖော်ပြပါရစေ။ဆရာရှင်များရှင်။နိုင်ငံရေးအတွက်ဆောင်ဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲထားမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဖွဲ့ကကြေညာလိုက်ပါတယ်။ တမောကစစ်တိုင်းငါတိုင်းမှာတစ်ဖက်သက်အပြည့်ရဲ့နောက်ထပ်သတင်းသုံးပတ်တက်တန်းတိုးဖို့ကြီးညာခဲ့ပြီးတဲ့ရပ်ပိုင်းအတွင်းမှာထွက်ပေါ်လာတဲ့လက်နက်ကင်ဖွဲ့ရဲ့ဒီကြီးညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို ဗီအိုအေရဲ့စနေနေ့ည8:00နာရီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အပြည့်ခက်ရဲ့ဆဲရေးတွေအပြန်အလှန်ကြညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမှုနနက်ကင်ပြပခါတွေရော်ပါရေးပြည်တွင်းငင်းငယ်ရေးရှေ့ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေတယ်လဲဆိုတာတွေကို
တော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လို့သူတွေအနေနဲ့လည်းအီးမေးနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ဗီအိုရဲ့အီးမေးလိပ်စာ
Bite the bullet.
Surabe Pibari, Salumanga, B I T E, Bite ga, Kaitara, T H E the, B U L L E T, Bullet garo, Gizano, Lunga, Debe yaro, Sakabite Kulungi, Taye, Debe garo, Gizango, Kaitara boshi. Didonsi de Laragaro, American, Pidwin, Sit Dringava, Tonshia, Chauset Kugani, Tonshia, Chauset Naguti, Union Tadadwine, Confederate Pine Tadadwija, Pidwinse Pijasin, Pija Kaja, Tigai, the Sungjayama, Ana Kangayara, Tadayao, Mooney on Taitawu, Whiskey Yegale, Machisuro, Quesi de Siawinga, Tayayare, Sitagu, Gizadadao, Gaita Kaine, the Boba, Anagu, Anka, Donka, Nine, the Bob Pipari, Tanido, ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါလေ EDM သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအဆုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအဆုံးရဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထည်ပင်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
မလွှဲမရှောင်သာအန်ကျိလုရတော့မင်းဆိုရင်ဘယ်လိုပြောမလဲ
Bite the bullet.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်လာလာတန်ရဲ့အမေရိကန်စတန်ဤရန်တုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ရတာပါရှင်အခုအမျိုးသမီးခန္ဓာကိုဆက်ပါမယ်ရခိုင်တိုင်းရင်းသူမတ်နွယ်ဦးဟာထိုင်းမြန်မာနယ်စပ်ကတဆင့်ဒုက္ခသည်နေရာပြန်လည်ချထားရေးအစီအစဉ်နဲ့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကိုမိသားစုလိုက်ရောက်လာခဲ့သူပါသားသုံးယောက်မိခင်မတ်နွယ်ဦးဟာအိမ်တွင်းအကြမ်းဖက်မှုတံကလွတ်အောင်ရုန်းထွက်နိုင်ခဲ့သလိုကိုအားကိုကိုပြီးခိုင်မာတဲ့ဘဝကိုတည်ဆောက်နိုင်ခဲ့သူလည်းဖြစ်ပါတယ်အခုခါမှာ Weaving Through Change ရကန်းတဲ့ဘဝမှသည်ဖွံ့ဖြိုးရေးစီသို့ဆိုတဲ့လုပ်ငန်းကိုထူထောင်ခဲ့ပြီးမြမအမျိုးသမီးဒုက္ခသည်တွေကိုအကူအညီပေးနေပါတယ်ဘဝကိုတတ်တည်ရှိရှိရင်ဆိုင်ခဲ့တဲ့သူ့ရဲ့ကြိုးပမ်းမှုတွေအကြောင်းမတ်နွယ်ဦးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တမှာဒေါ်လှလတန်ကတင်ပြထားပါလိမ့်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal
အနွေဦးကဒီချိန်ကရခိုင်ဒုက္ခသည်ဖြစ်ပေါ့နော်။ထိုင်းမြန်မာနယ်စပ်ကနေဗမာဒီအမေရိကန်ပြည်ထောင်စုကိုမိသားစုနဲ့လာရောက်အခြေချနေတယ်လားပေါ့နော်။အဲဒီ2006ခုနှစ်ကစလို့ပေါ့နော်။မနွေဦးအနေနဲ့ဒီမိသားစုအရေးနဲ့ပတ်သက်ပြီးတော့အခက်အခဲမျိုးရင်ဆိုင်ကြရတာကိုလေသတင်းမီဒီယာတွေမှာဖတ်လိုက်ရတယ်လေ။အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းညှပ်ပေးပါလားရှင
်။စိတ်ပွေးချေကပြေးလာရတဲ့လူကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေးမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ပေါ့နော်။ဒီလိုရဲ့အကျန်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူး။အကျန်းဖတ်မှုတွေကိုမသိယူစေချင်ဘူး။မိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်။မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ဒါကျမကကိုမင်းတာပေါ့နော်။ကျမကဒီကလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့အချိန်မှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူး။အလုပ်တစ်ပတ်ကလေးသုံးယောက်ဒီတောင်းဝင်အရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအခက်ခဲတဲ့အချိန်မှာနေဆိုင်နဲ့တူပေါ့နော်ဖြတ်ကျွတ်နေရပါတယ်ခုကတော့ပါကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြောက်ဘူးပဲအရင်အရေးကြီးတယ်ဒီမှာရဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘယ်လိုမျိုးခက်ခဲမှုဆိုဖြစ်ဖြစ်ဒီမှာဘွားကိုဒီမှာယုံခံမင်းလို့ဆုံးဖြတ်ထားပါတယ
်အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြရပါတော့ဒီအိမ်တွင်းရဲ့အကျံဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကျွပန်းရမှာပေါ့နော်မှတ်ညွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေပေါ်ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျွန်မမှာဘာရည်ရှိများရှိလဲဆိုတော့ကျွန်မစဉ်းငယ်ငယ်ကလေးကပဲကျွန်မတို့ရခိုင်ရိုးရာရင်ကျင်းမှုရက်ကန်းတွေကိုကျွန်မရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျွန်မစီးပွားရေးတစ်ခုအောင်အောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီဒီဘဝရဲ့နာမည်ကတော့ weaving through change လို့ခေါ်ပါတယ်။
အဲ့တော့အဲ့ဒီ weaving through change ဆိုတဲ့နေရာမှာစဉ်းစားထားရုံမေးလားလက်တွေ့လောက်တာရော
အခုလက်တွေ့လုံးနေပါတယ်။အခုလောလောဆယ်ကဒီကျမကြီးအဓိက highlight ကရကန်းတွေဘဝမှ queen pure yes ဆိုတော့ severity gone ပေါ့နော
်။
အဲ့ဒီမှာကဘာလုံးနေလဲဆိုလောလောဆယ်ကိုလေးရကန်းရဲနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်ခဲရှိတဲ့လှုပ်ရှားတဲ့နေရာတွေမှာသူတို့မှရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကအဆုံးကျစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလေကိုလေခင်းသိစေရှင်နေဘယ်နေရာပဲရောက်ပေါ့နော်အခုရက်ခက်လေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်သူတို့များများသိပါတယ်ဆိုတော့တချို့ fashion show တွေမှာလည်းကျွန်တော်ဒီရက်ကန်ကြီးမာပြတိုင်းကအဝိစာတွေရိုးရာရင်ကျေးမှုတွေရက်ကန်တွေအထည်တွေကိုလည်း fashion show တွေမှာကျွန်တော် competition လုပ်နေတဲ့တိကျတဲ့တစ်ခါကတော့ဒီဇိုင်နာတယောက်အနေနဲ့အသိမှတ်ဖြစ်ပါတယ်အခုလောလောဆယ်ကတော့ generally အဝတ်အစားတွေထုတ်လိုက်တဲ့ဥစ္စာတွေကို market မှာအကောင်းဆုံး demand ရှိရမယ်ဆိုပြီးအခုလောလောဆယ်ကအဲ့ဒီ marketing ကိုစူးစမ်းနေပါရန်တည်း
ကိုထုတ်တဲ့ကုန်စည်တွေကိုရောင်းရအောင်လို့ပေါ့ဈေးကွက်ရှာတာပေါ့နော်အဲ့လိုမျို
းစားတော့မှာတော့အဲ့ဒီ၅ချက်တစ်စလင်းနဲ့ရိုးရိုး market တွေမှာပဲရောင်းတယ်ဒါပေမဲ့ကျွန်မစဉ်းစားလိုက်တာကကျွန်တော်တို့မှာမြို့သမီးတွေကဒုက္ခသုခခံပြီးရင်အရင်စစ်စစ်ရှာစစ်စစ်ပြီးရင်ရနေတဲ့ခြေတွေက၅ချက်တစ်စင်းနဲ့မရောင်းသင့်ဘူးကျွန်တော်တို့အဝတ်အစားတွေက demand ရှိရမယ် market ကပူပြီးလက်ခံရမယ်ဆိုပြီးအခုဒီ Bay Area မှာရှိတဲ့ fashion designer fashion company တွေမှာစက်ပြီးကျွန်တော်တို့ product ကိုပေါ့နော်အဝတ်အစားတွေကို highlight လုပ်နေတယ်အခုပုံပြီးပေါ့နော
်အခုလိုပေါ့နော် weaving through change ကနေပြမဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းညီတောင်မြောက်ပြီးနေရာကနေပြမတစ်ချိန်နဲ့မှာပဲမနှွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ခါမှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
ဆန်ကားကျကတယောက်တည်းဟာဒီမျိုးဖြစ်နေတာမဟုတ်ဘူးရှင်းလေတော့လေအများကြီးမှအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့မျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတက္ကပါလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံနေတဲ့တယောက်တယောက်ကာကွယ်သွားမယ်ကုညီသွားမယ်ဆိုရတာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတောင်းဝန်ရှိဆိုရဲဒီ campaign တွေလုပ်နေပါတယ် social advocate တွေနဲ့နေရာတိုင်းမှာပဲကျမတို့ activist အရောက်နေနေရာတိုင်းမှာရောက်တယ်ပေါ့နော်ဆိုတော့သိနေရာတိုင်းမှာကတော့ကျမကတော့ပြောပြရတယ်ဒီ news media ခွင့်ရဒီ clarity ခွင့်ရပြီးကာကွယ်ရေးကတော့ number 1အနေနဲ့ဖြစ်ရမယ် bad policies ဖြစ်ဖြစ် bad program တွေလုပ်လို့ပေါ့နော်ဆိုတော့အဲ့ဒီမှာတောင်းဆိုတဲ့နေရာတွေမှာသူတို့ attention ထားလာရဲ့ဟုတ်ပါတယ်တော်တော်များများကတော့အဲ့ဒီကိစ္စတွေစိတ်မပြေတော့ဘူးဘာလို့လဲဆိုတော့သူတို့ကရှင်းတယ်ဘယ်တော့မှပြောပြလဲဖိုင်ဝိုင်းပါပြောမလဲကျမပြောချင်တာကကျမအတွက်ပြောနေတာမဟုတ်ဘူးဒါပြောနေတာကကျမအားလုံးကြီးချုံပြီးအားလုံးကိုပြောပေးအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်အပိုင်ဝင်တစ်ခုလေးအကျိုးရှိဖို့တိုင်းပြည်အတွက်အကျိုးရှိဖို့အတွက်ပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာရင်လူလူများများကကိုသားသမီးကိုသားမယားကိုသူကကိုသမီးကိုမိမကိုအပိုင်ဝင်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပုံပြီးလေးဟာဘုတ်တွေကတဟာဘုတ်ပြောပြရတယ်မဖြစ်ပါဘူ
း။ဓာတုပဲပေါ့နော်။မနွေဦးတို့မျိုးအင်းဝေးချမ်းဖက်မှုအခက်ခဲတန်းသူတို့ဖြင့်ဒီဘဝရေးရတဲ့ကိုကကိုမရက်တီနိုင်လို့ဒံကိုခါစီပြီးခံရတယ်အမျိုးသမီးအနေနဲ့ပေါ့နော်။ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင်
။ကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်တဲ့ခိုင်မာဖို့နဲ့ကိုယ်ကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ်အဆိုင်ဝင်ကိုကာကွယ်ဖို့တကစိတ်တဲ့အရာပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတွေများများရောက်လာတဲ့လူတွေကစိတ်ပွေထေးကပဲအန်ဂျီတွေအများကြီးကိုပေါင်းပန်လို့စနေဆန်လေးထေးကသူတို့က re traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝင်အလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တဲ့ရေးရရဟာအញ្ញံကို pressure ဖြစ်တယ်ပေါ့နော်အញ្ញံကခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့သိတဲ့ခင်မှာဘို့လို့ရတယ်။ဒီလေကျမဆက်ပြီးပဲကြုံနေရမယ်ဒီအခက်ကြီးတွေကို။ဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူး။စိတ်တက်မကြဘူးပဲ။ Okay ရှင်းကိုဆက်သွားပြီဆိုပြီး any move စိတ်တက်ကိုခိုင်မာစေရမယ်။စိတ်တက်မကြဖို့အတွက်ပဲပေါ့နော်။လူဘဝရဲ့ freedom ဆိုတာကအဲ့ဒီအချိန်မှာဘာလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်။ number 1ပေါ့နော်။ကိုယ်ဤဖွင့်ဆိုချက်ဟာ free အတိတ်ကဘာလဲဆိုတာကိုကိုယ့်ကိုလွတ်မြောက်အောင်စူးစမ်းနိုင်ရင်ဒီကိုယ့်ကိုလွတ်မြောက်တဲ့အတိတ်ကကိုယ်တိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူတွေလည်းလွန်မြောက်လို့မရဘူးသာသမီတွေလည်းလွန်မြောက်လို့မရဘူးဆိုတော့ကိုကိုနှိတ်ကသိရမယ် freedom ဆိုတဲ့အသေးကနှိတ်ကရကိုစီမှာဘယ်လိုရှိလဲနှိတ်စာကဘာလဲဆိုတာကိုနံပါတ်1သိရမယ
်အဲ့လိုဥပါသား3ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက
်ဟုတ်ပါရန်ဒီဒီအောင်ပြောပြမယ်ဆိုရင်လေကျမအသားလုံးကဆိုတော့ကိုပထမတုန်းကစိတ်တက်ကြပါတယ်ခလေးကောင်နဲ့ဘလူရက်တရားမလဲပေါ့နော်ဆိုတော့ကြောက်တယ
်ဟုတ်ကဲ့
နောက်ကြတော့ကြည်လာတော့လေဟာကျမကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေတာကကျမ၏အာနေရှင်တော့ဟုတ်ပါဘူးတ냐၏အာနေရှင်ကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ
့ဒါပေမဲ့ဒီမှာစားစမ်းရဖို့ဘဝကြီးပြီးအာမိခင်တရားကြီးဒီခလေးတွေအောင်မြင်မှုမြင်ပြီးလေခလေးတွေကြောင်းတွေကောင်းကောင်းတက်တယ်သူလူကောင်းဆောင်ကောင်းယတနာဖြစ်လာရဆိုပြီးကျမစင်အဲ့ကွာနေပဲဘဝကိုပြောရှင်နေရတာပဲသာသမီတွေဟိုခြေပြီးသာသမီတွေအောင်းမြင်လာတယ်ချမ်းသာလာတယ်တဒန်းပြီးတဒန်းခုနေပါကြည့်စင်ဒီပထမတည်းကြနေပေါ့နော်ထူးချွန်လာတဲ့ကလေးရဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးကျမအရန်ကိုဝန်းစားတယ်ကျမပေါ့နော
်ပြီးရင်တယောက်လေးနဲ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအလုံးပဲရုန်းကန်ရကျွတ်နှက်သွားတာပေါ့နော်
那把嘞，那去过嘞，哦，开开个就洗嘛呗，这个难洗了，我估啊，阿龙开开嘞个就乱来么路呗，嗯，用起吧嘞。
ထလလာတန်စီလင်းစင်ထုတ်လွှင့်ပေးခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ကြရတာပါအခုဆက်လက်နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ကဘာပေါ်မှာညီနှင့်ကျွန်ချနေတဲ့မြို့တွေတဲကကျွန်ချနှုံးအမြန်ဆုံးမြို့တစ်မြို့ဖြစ်နေ World Economic Forum ကသတ်မှတ်ထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာကိုအခုတည်ငြိမ်တဲ့မြေပြင်ရှိရာအရှေ့ပိုင်းကဘော်နီယိုကျွန်းဘက်ကိုပြောင်းရွှေ့တော်မှာဖြစ်ပါလေအခုလိုမြို့တော်ပြောင်းရွှေ့ဖို့စီစဉ်ရတာနဲ့ပတ်သက်ပြီးဂျပန်အန်နိုဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါရစေ
ပရမသုံးတစ်ချက်ကတော့ဒီနိုင်ငံရဲ့60ရာခိုင်နှုန်းလူဦးရေရှိနေတဲ့ဂျာဘာကျွန်းဂျာဘာကျွန်းဆိုကျွန်းကသေးပေမဲ့နိုင်ငံရဲ့အချက်အခြာလိုမျိုးပေါ့နော်အင်ဒိုနီးရှားနိုင်ငံတစ်ခုလုံးရဲ့အာဏာတွေအားလုံးစုနေတဲ့နေရာဆိုပြီးပြောကြတာရဲ့နိုင်ငံရဲ့60ရာခိုင်နှုန်းစီဝါရီအဲ့နေရာမှာပဲရှိနေတယ်အဲ့ဖြစ်ရှိနေတဲ့မြို့ကြီးမှာဘာဖြစ်လဲဆိုလူကြီးအရန်ကိုလူကြီးကများလောင်းအကြီးတယ်ပြီးတော့တခါလမ်းတွေစနစ်တွေကလည်းတေချာမကောင်းတော့ traffic ကတစ်နှစ်တစ်နှစ်ဆိုရင်အရန်ကျက်တဲ့ဥစ္စာကတစ်နှစ်ကိုဒေါ်လာ9ဘီလီယံလောက်ဆုံးရှုံးတယ်လို့ဆိုတယ်ပေါ့ဆိုလူတွေကလမ်းပေါ်မှာလည်းအချိန်ကုန်လို့ပေါ့နော်ဒီတဲ့ပုံပြီးရေးကြည့်တာဂျီယိုဟာဇတ်ပေါ့နော်တဘောအပင်းရည်အရန်များတယ
်ဘလို့တဘောဝဘေးအန္တရာယ်တွေရှိနေတာပါလဲ
ငလျင်အရန်နီးတယ်ဘာလို့ဆိုငလျင်ကျော်ရှိနေတဲ့ဒီတောင်ဘက်ကဂျာဘာရဲ့တောင်ဘက်မှာရှိတဲ့ Sunda Accent Train ဆိုတဲ့ဥစ္စာကနေဒီရောအောက်ကတိုက်ကြီးရဲ့အောက်ကိုတိုးဝင်နေတဲ့ကိစ္စငလျင်နေဖြစ်တဲ့ဥစ္စာကပြောရရင်ဒီမြန်မာပြည်မှာတခါလေမှဖြစ်တယ်ဆိုတဲ့ Magnitude 5ဆိုတဲ့ဟာမျိုးသူတို့စီမှာနေတိုင်းနေပါဖြစ်နေတယ်ဒါမဲ့ဒီ6ကြော်သွားပြီဆိုအပြည့်စီရှိလာတယ်အဲ့ဒါမျိုးကလည်းတစ်နှစ်မှာကိုအချိန်ချင်းဖြစ်နေတဲ့ဟာမျိုးဒီဆူနာမီလည်းရှိတယ
်ဒီနေ့ဩဂုတ်လမှာတင်ဂျာဗာကျွန်းမှာလှုပ်ခတ်ခဲ့တဲ့ပြင်း6တက်သမရှိငရင်ကြောင့်4ဦးတည်းမနေတိတ်ဆုံးခဲ့ရတာပါ2018ဒီဇင်ဘာလတုန်းကလည်းဒီရက်မှာပဲမိအောင်လှုပ်ရှားမှုကြောင့်ညအချိန်မှာဆူနာမီရေလှိုင်းတွေရုတ်ရက်ဖြစ်ပေါ်ခဲ့တဲ့အတွက်လူ400ကျော်သေဆုံးခဲ့ရပါတယ်။လူရေသန်း260ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ Pacific ရံဝန်းဒေသကငရင်ရံဝန်းပေါ်မှာတည်ရှိနေတဲ့အတွက်မကြာခဏဆိုသလိုငရင်တံကိုရင်ဆိုင်ခံစားရတာလည်းဖြစ်ပါတယ်။
မီတောင်ကလည်းရှိတယ်ခင်ဗျအင်ဒိုနီးရှားမှာမီတောင်အလုံးပေါင်း120ကျော်လားမရှိတာဆိုတော့မီတောင်ကပေါက်တာဆိုရင်သူသဖြင့်ဂျာဘာသမုဂျာကာတာနဲ့ဆိုရင်ကျွန်တော်တို့ငင်းငယ်တုန်းကရုပ်ရှင်ကြားမှုမှာပါခါလာကာတိုးအားဆိုတဲ့ကျွင်းကြီးတစ်ခုကမီတောင်ပေါက်ပြီးကျွင်းတစ်ခုလုံးပျောက်သွားဆိုတဲ့ရုပ်ရှင်ကျွန်တော်ငင်းငယ်တုန်းကကြည့်ခဲ့ရတဲ့ဥစ္စာအဲ့ဒီခါလာကာတိုးအားဆိုတဲ့တကယ်ဖြစ်ပျက်ကဒီဂျာဘာကျွန်းနဲ့ကပ်ရဲ့နေရာမှာရှိနေတယ်လို့တလောအောင်မှာပေါက်တဲ့တည်င်းမျိုးလေးကျွန်တော်ကြားလိုက်ပါတယ
်ဂျာကာတာမြို့တော်မှာလူဦးရေ10သန်းရှိပြီးမြေအုပ်ရေးထုတ်ယူသုံးဆွဲမှုများလာတာနဲ့အတူကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အတွက်မြို့တော်ဟာဂျာဗာပင်လယ်တဲကိုတစ်နှစ်မှာ6လက်မခွဲကျော်ကျွန့်ကျနေဝင်နေတာတွေ့ရပါတယ်။ဂျကာတာမြောက်ပိုင်းဟာအခြေအနေပိုဆိုးပြီးတော့တစ်နှစ်ကို10လက်မလောက်နေဝင်နေတာဖြစ်ပါတယ်။ဒီလိုနှုံးနေတာကျွန့်ကျနေရင်ဂျကာတာတစ်မျိုးလုံးလူလူဟာ2050မှာရေလွှမ်းသွားနိုင်တယ်လို့တွက်ချက်ထားတာဖြစ်ပါတယ်။အခုလိုမြေကျွန်းနှိမ့်ကြတာအပြင်တခြားမြေပြိုကျမှုအန္တရာယ်ပါရှိနေတယ်လို့လည်းပြောပါတယ
်။မြေကြီးကလူတွေများပြီးတော့ရေအသုံးများတော့ဘာကောင်းမျိုးကြီးလို့နှိမ့်တာအပြင်ကိုသူကဆိုတာကမိုးများတဲ့ရံဝန်းမှာရှိတော့ဒီခုနောက်ပိုင်းရာသီဥတုဖောက်ပြန်တဲ့အတွက်ကြောင့်ဒီ Pacific တို့ဘာလို့မှအရန်6တွေ့ပြီးတေးတဲ့အချိန်မှာဒီ Indonesia နဲ့ရှေ့တောင်အာရှနိုင်ငံတွေမှာကြောင့်မိုးတွေအများကြီးမိုးများတာကချိန်ကြာကြီးမှာမိုးတောက်လျှောက်ဆွေးနာမျိုးမဟုတ်တော့မဲ့အချိန်တိုတိုလေးမှာမိုးတွေအများကြီးရွာချတဲ့ဟာမျိုးဖြစ်လို့မြေပြိုတာကြီးမြေနှိမ့်တာကြီးကိစ္စကြီးဖြစ်လာဆိုတော့ဒါတွေအားလုံးကအဓိကပြောင်းရတဲ့အချက်တွေပါ
အင်ဒိုနီးရှားမြို့တော်ဟာငရင်ကျောပေါ်မှာတည်ထားတဲ့မြို့တော်မဟုတ်ပါဘူး။ဒါပေမဲ့မြို့ထဲကအဆောက်အဦအလုံးဟာငရင်တန်းခံနိုင်အောင်တွက်ချက်ဆောက်လုပ်ထားတာမဟုတ်တဲ့အတွက်ငရင်ရဝင်းတဲ့ကမတည်ငြိမ်တဲ့အနေအထားမှာစိုးရင်စရာဖြစ်နေတာပါ
။ငလျင်ကဒီဂျာဘာရဲ့ဆူမာထရာရဲ့အောက်ဖက်မှာဒီအိန္ဒိယနဲ့ဩစတြေးလျကနေပြီးတော့ရွေ့လာပြီးတော့မှဒီဂျာဘာနဲ့ဆူမာထရာရှိနေကျွန်းကြီးတွေအောက်ကိုငုတ်ဝင်ပြီးတိုးတဲ့အခါဒါအလုံးကပြောရရင်တော့ငလျင်ဖြစ်တဲ့ရဝင်းကြီးတစ်ခုလုံးငလျင်ကျော်ကြီးဖြစ်နေတာပါ။ဆိုတော့အဲဒီကဖြစ်တဲ့ငလျင်ကကျွန်တော်တို့ဒီနေပြည်တော်ရှိနေတဲ့ဒီသဂိုင်းပြည့်ရွေကြီးအပေါ်မှာရှိနေလို့မျိုးအနေရောမဟုတ်ဘူး။အဲ့ဒါတော့အင်ဒိုနီးရှားငလျင်ပညာရှင်တွေလည်းပြောတယ်။ငလျင်ကျော်ရဲ့အပေါ်မှာမျိုးအတည်ထားတာမဟုတ်တဲ့အကြောင်းမလို့အရန်ပြင်းတဲ့ငလျင်ကြီးတစ်ခုကြောင်းမလို့မျိုးကြီးတစ်ခုလုံးပျက်စီးသွားတဲ့အခြေအနေမဖြစ်နိုင်ဘူး။ဒါပေမဲ့ဒီအဝေးမှာရှိအဝေးစားကီလိုမီတာ100လောက်မှာရှိနေငလျင်ကျော်ကြီးတွေကနေပြီးတော့ ကျွန်တော်ကအရန်ကိုကြည့်တဲ့နှစ်900မှာတစ်ခေါက်လောက်ဖြစ်တဲ့နှစ်100မှာတစ်ခေါက်လောက်ဖြစ်တဲ့ငလျင်အကြီးမျိုးဖြစ်လာခဲ့တယ်ဆိုရင်ကတော့ငလျင်ကြောင့်ထိကအပြည့်စီးတွေကခန္ဓာရင်အားမရှိတဲ့အင်ဂျင်နီယာဘိုင်းဆိုင်ရာအနေနဲ့စိတ်ချစိတ်ဆေးမထားတဲ့စံမွေနဲ့အိမ်တွေဆိုရင်လက်ရှိကိုအများကြီးရှိပါတယ်ဆူနာမီကလည်းသူကပင်လယ်နဲ့ကမ်းခြေမှာဖြစ်နေပေမဲ့ဒီဆူနာမီငလျင်
င်ငံနေထဲမှာဒီဂျကာတာအဆိုးဆုံးလို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေလေးနည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ခင်ဗျာအဲ့ဒီဘိုင်းကတော့လေဂျီယိုတက်နီကယ်ဘိုင်းဆိုတော့ကျွန်တော်ကစိတ်ဝင်စားတဲ့ဘိုင်းပဲဖြစ်ချက်ဒီဂျကာတာမြို့ရေတွေသုံးနာများတဲ့ကျွန်ကျလာတဲ့ဥစ္စာကကဘာမှနံပါတ်1ဖြစ်တယ်လို့မြို့ဆိုတော့မြို့ကိုအနိုင်အနေထားလဲပင်နေရင်းနဲ့ကောအရင်ကြီးမြင့်မနေပုံမရပါဘူးအဲ့ဒါအပြင်ကိုခုနောက်ပိုင်းဒီကဘာကြီးပူနွေးလာပြီးရောရာသီဥတွေဖောက်ပြန်တဲ့ရာသီဥတွေပြောင်းတဲ့အတွက်ကြောင့်မလို့ဒီလိုခုနပြောသွားတဲ့မိုးတွေတဲတဲမဲမဲအချိန်တိုအတွင်းရွာလိုက်တယ်ရွာပြီးတော့မှမြို့ကြီးတစ်ခုလုံးရေလွှမ်းသွားတယ်အဲ့ဒီခါကျတော့ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကအခအူးတွေတင်မကပဲယောဂါတွေတိုးလာမယ်လူတွေဒုက္ခရောက်တယ်သွားရလာလမ်းတွေအဆင်မပြေဘူးဆိုတဲ့ပြဿနာကအရန်ကိုကြီးလာပြီးတော့ဈေးရှိကိုလည်းဆက်ပြီးကြီးမှာပါ
အခုရွှေ့မဲ့နေရာရဲ့တဘာဝဝင်းကျင်ပျက်စီးနိုင်တဲ့အနေအထားကိုနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာအဲ့ဒါအများစုကလည်းပြောကြပါတယ်ပတ်ဝန်းကျင်နဲ့ပတ်သက်ဘာလို့လဲဆိုတော့အခုရှိမဲ့နေရာကဒီအရှေ့ကာလီမန်တန်မှာရှိတဲ့ rain forest ပေါ့နော်ဒီမော်တုံရဲ့ဒီတောတွေအရန်လှပတဲ့နေရာပြင်လို့ကဘာပေါ်မှာဒီ orangutan ဆိုတဲ့ဒီမြောက်တွေအများဆုံးနေတဲ့နေရာတစ်နေရာလည်းဖြစ်နေဒါကြောင့်မလို့အဲ့ဒီနေရာမှာသွားပြီးတော့ဆောက်လိုက်ရင်ပတ်ဝန်းကျင်ပျက်စီးဖို့အများကြီးဖြစ်မလားလို့လည်းစိုးရိမ်နေကြတာရှိပါတယ်ဒါပေမဲ့ဒီအခုပြောင်းမဲ့အင်ဒိုနီးရှားဆွေးရအခုလို့ပေါ့နော်ပတ်ဝန်းကျင်ဒီနေ့တော့အရန်ကိုတကဘာလုံးကကူးဆိုင်နေတဲ့အချိန်မှာရွှေ့တဲ့အချိန်မှာသူတို့ဟာဒါတွေကိုပြစ်ပယ်ပြီးလုံးလိုက်မယ်လို့တော့ဘယ်လိုမှမထင်ပါဘူး။နောက်တစ်ခုကကောင်းတာပေါ့နော်။ဟိုမှာကအရန်ကြီးစီကားမနေတဲ့အတွက်ကြောင့်မလို့မြို့ကြီးရနေမဝေးပေမဲ့အစိုးရပိုင်းတတော်ရှိနေတဲ့နေရာမှာဖောက်မှာပတ်ဝန်းကျင်ကိုလည်းမပြက်စီအောင်လုပ်မယ်ဆိုတဲ့အချက်ကတော့တော်တော်လေးကိုစိတ်ဝင်စားစရာကောင်းတဲ့အချက်လို့မြင်ပါတယ်ခင်ဗျာ
။ဘူမိပေဒါအနေထားရောမြေရဲ့တည်ငြိမ်မှုတဘာဝဘေးအန္တရာယ်
အဲ့ရကပြောရရင်ပထမဆုံးချက်အနေနဲ့မိကြောင်နေနဲ့ဝေးတယ်ခင်ဗျာ။နောက်ပြီးတော့မလင်းနဲ့ဆူနာမီအန္တရာယ်ကဘယ်လိုမှမရှိနိုင်တော့အောင်ချိန်ရင်တော့မှအဖျားခတ်ပြီးတော့ပဲဖြစ်နိုင်တဲ့နေရာဖြစ်တဲ့ကြောင့်မလို့ပြောရရင်တော့အင်ဒိုနီးရှားနိုင်ငံထဲမှာတော့ဘူမိဒေတာအရာဒီဘူမိအန္တရာယ်တွေရတော့အနည်းဆုံးနေရာလို့ပြောချင်ပါတယ
်ဒေါက်တာမိုးကျော်သူရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်တိတ်တန့်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ရရစီနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်ပါနော်တခင်မျိုးတဲ့ရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတောက်ကြနေညမှာအသစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေနေ့မနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးတဲ့မနက်ပိုင်းတနာရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါရဲ့ရှင်။ဒီကနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့တခင်မျိုးသက်ကပြောပြပေးဦးမှာပါရှင်။
ကုလသမဂ္ဂအနုမြင့်ဆိုင်အေဂျင်စီ IAEA ရဲ့ယာယီညွှန်ကြားမှုချုပ်ကော်နယ်ဖီရူတာစနေနေ့မှာအီရန်နိုင်ငံကိုတောက်ရောက်မှာဖြစ်ကြောင်းတောက်ကြနေမှာ IAEA ကကြေညာချက်ထုတ်ပြန်ပါတယ်။ IAEA ယာယီအကြီးအကဲကစက်တင်ဘာ10ရက်တနင်္ဂနွေမှာအီရန်အစ်စင်ရဲ့အရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြား2015ခုနှစ်ကရထားတဲ့နျူကလ িয়ার သဘောတူညီချက်အရအီရန်ဘက်ကချိုးဖောက်မှုရှိမရှိ IAEA အကဲဖြတ်မှုနဲ့စောင့်ကြည့်ဆက်ဆင်မှုတွေကိုလှုပ်ဆောင်မှာဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဟောင်ကောင်ဆန္ဒပြပွဲတွေကိုစတင်ဖြစ်ပေါ်စေခဲ့တဲ့တေခံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုလုံးဝရုပ်သိမ်းလိုက်ပြီလို့ကြေညာခဲ့ပေမဲ့ဟောင်ကောင်ကဆန္ဒပြသူတွေကအုပ်ချုပ်ရေးမှူးရဲ့လက်ရောမှုကိုလက်မခံဘဲတောက်ကြနေညပိုင်းမှာဆက်လက်ဆန္ဒပြခဲ့ကြပါလိမ့်ဆန္ဒပြသူတွေဟာဒီသတင်းပတ်ကုန်မှာလည်းဟောင်ကောင်လေးစိတ်ပါဝင်နေရာတော်များများမှာဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားပါလိမ့်မြန်မာကိုရီးယားဟာကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုမလိုက်နာပဲနျူကလ িয়ার နဲ့ထုတ်လို့ရအစီအစဉ်ဆက်ပြီးလုပ်နေတယ်လို့ကုလသမဂ္ဂထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီအစီရင်ခံစာဟာမြန်မာကိုရီးယားမကြာသေးခင်ကဒုံးကျည်ပြတ်ခတ်ဆန်းတက်မှုဇက်တိုက်လုပ်ခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့အစီရင်ခံစာဖြစ်ပါတယ်ရှစ်ချိန်မြောက်ခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုလာရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Christine Fractional Bugna ဟာစက်တင်ဘာ3ရက်4ရက်တွင်မှာအစိုးရဖွဲ့ဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှူးကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင် ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.